Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်ပေါင်းရှင်နှမ်းချမ်းမြေကြပါစေ VOA American တက်မြန်မာဘိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ9ရက်ဗိုလ်ထူးနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေလိုင်းလိုမီတာ32 40 49နဲ့တူ VOA ရဲ့ Facebook စာမျက်နှာပေါ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်စမူးပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့စုမြတ်ပါပါရှင်ဒီရွေးကောက်ပွဲချင်းပတ်နေတဲ့ American မှာတချို့မဲယုံတွေပိတ်သွားပြီးမို့ Mary စပြီးတော့ရေသွက်နေကြပါပြီအစောပိုင်းထွက်လာနေတဲ့ရွေးကောက်ပွဲရလဒ်တွေရ Kentucky နဲ့ Indiana ပြည်နယ်တွေမှာဒီ Republican သမ္မတလောက် Donald Trump ကလူလူထောက်ခံမဲ့အသာရနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အခြေညာပေးပါမယ်ရှင်
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
You know, I know how much responsibility goes with this, and so many people are counting on the outcome of this election, what it means for our country.
ဒါကတော့အခုကျင်းပနေဖြစ်တဲ့ American ပြည်ထောင်စုရဲ့သမ္မတအသစ်ရွေးချယ်တင်မြှောက်ပွဲရဲ့နောက်ဆုံးနေ့မှာအဓိကသမ္မတလောင်းနေဖြစ်ကြတဲ့ Miss Clinton နဲ့ Donald Trump တို့မဲပေးကြကြပြီးတဲ့နောက်ပြောဆိုသွားကြတာတွေဖြစ်ပါတယ်။သတင်းလော်တွေတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါလိမ့်မယ်။ဒါအပြင်သမရရွေးချယ်တဲ့နေရာမှာမြန်မာနိုင်ငံဘာအမေရိကန်နိုင်ငံသားတွေရဲ့စင်စါတွေးခေါ်ကြပုံဒီရွေးကောက်ပွဲပေါ်မှာဥရောပခေါင်းဆောင်တွေနဲ့ဥရောပမှာရှိတဲ့မြန်မာနိုင်ငံသားတွေရဲ့ရှုမြင်မှုဒေသစံတော်ချိန်ကွာခြားမှုကြောင့်မဲယုံတွေရဲ့မဲရီတွက်မှုနဲ့မဲရလက်တွေစတာတွေအကြောင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာဆိုရင်လည်းကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းလို့အင်္ဂလိပ်စာသင်ခန်းစာစတာတွေနဲ့အတူအင်္ဂါညဒရိုက်ဒီလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ဒါတွေမှတိုင်ခင်အရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။သမရရွေးကောက်ပွဲကျင်းပနေတဲ့ American ပြည်ထောင်စုမှာမဲယုံတချို့ကပြီးခဲ့တဲ့နိုင်ဝဲကပဲပိတ်သွားပါပြီ။အခုအစောပိုင်းထွက်လာတဲ့ဒီမဲရလက်တွေအရ Kentucky နဲ့ Indiana ပြည်နယ်တွေမှာ Republican သမ္မတလောင်း Donald Trump က Democrat သမ္မတလောင်း Hillary Clinton ထက်လူလူထောက်ခံမဲ့အသာရနေပါတယ်။ American ရွေးကောက်ပွဲစနစ်အရဒီပြည်내တခုချင်းစီမှာလူဦးရေအချိုးကျရှိနေတဲ့သမ္မတရွေးချယ်ရေးအဖွဲ့ရဲ့ Electoral Vote တွေကိုပေါင်းပြီးတော့မှဒီစုစုပေါင်း Electoral Vote 290ရရှိသူကသမ္မတဖြစ်လာမှာဖြစ်ပါတယ်။လူလူထောက်ခံမဲ့အများစုရတဲ့အပေါ်မူတည်ပြီးတော့မှ Electoral Vote တွေကိုအဲ့ဒီပြည်내အတွက်သမ္မတလောင်းတွေကမဲရရှိမှာပါ။ဒါကြောင့်မို့လို့ဒီ Electoral Vote အများများရနိုင်တဲ့ပြည်내တွေစီကိုသမ္မတလောင်းတွေသွားရောက်မဲဆွဲခဲ့ကြတာလည်းဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကတော့ဒီမိုကရက်သမ္မတလောင်း Hillary Clinton ရောဒီ Republican သမ္မတလောင်း Donald Trump မှာ New York ပြည်နယ်မှာမဲပေးခဲ့ကြပါတယ်သမ္မတလောင်းနှစ်ယောက်လုံးကမဲဆန္ဒရှင်တွေကိုမဲပေးကြဖို့အတွက်ရုပ်မြင်သံကြား Radio နဲ့ Twitter လူမှုကွန်ရက်တွေပေါ်ကနေပြီးတော့တိုက်တွန်းနေပါတယ်ဒီတစ်ခါရွေးကောက်ပွဲမှာမဲပေးကြသူတွေတော်တော်လေးများပါတယ်တချို့ပြည်နယ်တွေမှာတော့ဒီမဲပေးတဲ့ဆက်တချို့ခြုံရင်းမှုရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရွေးကောက်ပွဲအောင်ပွဲရပွဲတွေကိုဆင်နွှဲဖို့အတွက်သမ္မတလောင်းနှစ်ယောက်လုံးက New York မြို့မှာပြင်ဆင်ထားကြပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲတွေပေးနေကြပြီဖြစ်တာကြောင့်ဘယ်သူအနိုင်ရမယ်ဆိုတာကိုသိရှိနိုင်ဖို့ရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်သူတွေဟာ swing state လို့ခေါ်တဲ့ဘယ်ကိုယ်စားလှယ်လောင်းကိုမဲပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့ပြည်နယ်တွေကထွက်လာတဲ့သတင်းတွေကိုစောင့်ကြည့်နေကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲဟာ popular vote လို့ခေါ်တဲ့ရွေးကောက်ပွဲနေ့မှာတနင်္ဂနွေလုံးမှာရှိတဲ့မဲဆန္ဒရှင်တွေကထက်လိုက်တဲ့မဲအများဆုံးရတဲ့သူကအနိုင်ရတာမျိုးမဟုတ်ပါဘူး။သမ္မတလောင်းတွေဟာပြည်내တခုချင်းစီမှာလူထုရဲ့မဲအများဆုံးရနိုင်အောင်ကြိုးစားကြရတာဖြစ်ပြီးအဲ့ဒီမဲတွေကမှ electoral college လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်ရှိတဲ့ကိုယ်စားလှယ်တွေကထည့်လိုက်တဲ့ electoral vote အဖြစ်ပြောင်းလဲရရှိတာဖြစ်ပါတယ်။ဒါကြောင့်ကိုယ်စားလှယ်မဲအများဆုံးရတဲ့သူကအနိုင်ရတာဖြစ်ပါတယ်။background လို့ခေါ်တဲ့ဘသူအနိုင်ရမယ်ဆိုတော့အတိအကျမသိရသေးတဲ့ပြည်နယ်တွေကမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရနိုင်ဖို့အတွက်ကိုယ်စားလှယ်လောင်းတွေဟာအဲ့ဒီပြည်နယ်တွေမှာမဲဆွယ်စည်းဝေးလုပ်ငန်းတွေကိုအချိန်ကြာကြာလှုပ်ဆောင်ကြရသလိုရုပ်မြင်သံကြားကြော်ညာတွေတော့လည်းငွေအများအပြားသုံးကြရပါတယ်ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းကိုယ်စားလှယ်လောင်းတွေရောသတင်းမီဒီယာတွေပါအားလုံးကအာရုံစိုက်ခဲ့ကြတဲ့ဆုံးဖြတ်ချက်မချရသေးတဲ့ပြည်နယ်တွေကတော့ Florida မြောက် Carolina Michigan Ohio နဲ့ Pennsylvania ပြည်နယ်တွေဖြစ်ပါတယ်
နိုဝင်ဘာ6ရက်ရွေးကောက်ပွဲမှာဒီ American မဲဆန္ဒရှင်တွေအနေနဲ့သမ္မတကိုရွေးချယ်ရတဲ့အပြင်အထက်လွှတ်တော်နဲ့အောက်လွှတ်တော်တွေသက်တမ်းဆွေသွားတဲ့လွှတ်တော်အမတ်တွေဒီပြည်နယ်အုပ်ချုပ်ရေးမှုတွေကိုလည်းမဲပေးရွေးချယ်ကြရပါတယ်အမတ်နေရာ100ရှိတဲ့အထက်လွှတ်တော်အတွက်အမတ်34ယောက်နဲ့ အောက်လွှတ်တော်အမတ်နေရာ435နေရာလုံးအတွက်ကိုလွှတ်တော်အမတ်တွေကိုရွေးချယ်ကြရပါတယ်လက်ရှိလွှတ်တော်နှစ်ရက်လုံးမှာ Republican Party လွှတ်တော်အမတ်တွေကပဲလွှမ်းမိုးထားပါတယ်ဒီလက်ရှိ Republican အမတ်46ယောက် Democrat အမတ်25ယောက်ရှိနေတဲ့အထက်လွှတ်တော်မှာ Democrat တွေကလွှမ်းမိုးနိုင်ဖို့ဆိုရင်တော့လွှတ်တော်အမတ်နေရာ5နေရာထပ်ပြီးတော့အနိုင်ရဖို့လိုပါတယ်တကယ်လို့ Democrat ဘက်ကနောက်ထပ်ဒီအထက်လွှတ်တော်အမတ်၄ယောက်ပဲအနိုင်ရပေမဲ့လို့ကလင်တန်သာသမ္မတဖြစ်လာခဲ့ပေဆိုရင်သူ့ရဲ့ဒုသမ္မတကအဆုံးဖြတ်မဲကိုပေးနိုင်ပါတယ်လက်ရှိဒီမိုကရက်အမတ်188ယောက် Republican အမတ်249ယောက်နဲ့လွှမ်းမိုးထားတဲ့အောက်လွှတ်တော်မှာတော့ Republican တွေကပဲအများစုပြည်လဲအနိုင်ရမယ်လို့မျှော်လင့်ထားကြပါတယ်2019ခုဇန်နဝါရီလ3ရက်နေ့မှာစတင်တာဝန်ယူကြရမယ့်အထက်လွှတ်တော်အမတ်တွေအနေနဲ့တော့လက်ရှိလက်လက်နေတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးကိုတင်မြှောက်ရေးတခါဒီလူမှုဥယျာဉ်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲရေးဥရောပနဲ့ Pacific ဒေသနိုင်ငံတွေနဲ့လွတ်လပ်စွာကုန်သွယ်ခွင့်စာချုပ်အတည်ပြုရေးစတဲ့ထူးခြားတဲ့ကိစ္စရပ်တွေကိုကင်တွယ်ကြရမှာဖြစ်ပါတယ်ရှင်
အမေရိကန်နိုင်ငံအနောက်ပိုင်းနေဗာဒါပြည်နယ်အတွင်းကကြိုတင်မဲ့ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ Republican သမ္မတလောင်း Donald Trump ရဲ့ campaign အဖွဲ့ကတရားစွပ်ဆိုထားတဲ့အမှုကိုတရားသူကြီးကပတ်လာလိုက်ပါတယ်။ Democratic Party ကိုယ်စားလှယ်လောင်းနေအသာစီးရစေဖို့အတွက် Clark Kyan အတွင်းကဝန်ထမ်းတွေဟာမဲယုံတွေကိုတတ်မှတ်ချိန်နဲ့နှစ်နာရီကြာကြာအထိဖွင့်ပေးထားခဲ့တယ်ဆိုတဲ့တရားစွပ်ဆိုမှုကို Kyan တရားသူကြီး Gloria Starman ကပါလာလိုက်တာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့လောင်းကစားမြို့တော်လို့သတ်မှတ်ထားတဲ့ Las Vegas မြို့နယ်မှာပါဝင်တဲ့ DKI အတွင်းမဲယုံတီရှိရာနေရာတွေမှာအစဉ်လာအဖြစ် Democrat Party ကိုသာမဲပေးလိရှိတဲ့လူနည်းစုတွေပါဝင်တယ်ဆိုတဲ့အချက်ကိုထောက်ပြပြီးဆွဲချက်တင်တာဖြစ်ပါတယ်ကလခိုင်အတွင်းကဘယ်မဲယုံမှသတ်မှတ်ချိန်နဲ့ကြော်ပြီးဖွင့်တာမျိုးမရှိခဲ့ဘူးလို့ခရိုင်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါပေမဲ့မဲယုံပိတ်တဲ့အချိန်ထိကြိုတင်မဲပေးဖို့အတွက်မဲယုံဝမှာတန်းစီဆောင်ဆိုင်နေကြတဲ့သူတွေကအတက်နိုင်ဆုံးအများဆုံးမဲပေးလို့ရအောင်စီစဉ်ပေးခဲ့တယ်လို့သူကပြောပါတယ်။နေဗာဒါပြည်နယ်ရဲ့ဥပဒေအရမဲပေးဖို့မဲယုံမှာလာတန်းစီနေသူအားလုံးမဲပေးခွင့်ရအောင်မဲယုံကိုဖွင့်ပေးထားရတာဖြစ်ပါတယ်။
UAE မြေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်ကဲ့ခုနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ Syria နိုင်ငံကစစ်ဘေးထံခံနေရတဲ့ဒေသတချို့အပေါ်တိုက်ခိုက်မှုတွေစတင်မဲ့ Russia ရဲ့အစီအစဉ်ဟာသူ့ရဲ့ရေတပ်အင်အားကိုပြဖို့အတွက်အပြစ်မဲ့အရက်သားတွေစစ်တေးရမဲ့အစီအစဉ်ဖြစ်တယ်လို့ American အစိုးရကဆွဆွဲအပြစ်တင်လိုက်ပါတယ်။ Syria မြောက်ပိုင်း Aleppo မြို့အပြင်မှာရှိတဲ့ဒီ IS အကြမ်းဖက်အဖွဲ့ရဲ့ပြစ်မှတ်တွေကိုနိုင်ပိုင်းအတွင်းမှာစတင်တိုက်ခိုက်မယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေက Interfax သတင်းဌာနကိုအင်္ဂါနေ့ကပြောကြားခဲ့တာပါရုရှားရဲ့တခုတည်းသောဒီလေယာဉ်သင်္ဘော Admiral Kuznetsov ပေါ်မှာရှိတဲ့လေယာဉ်တွေပေါ်ကနေရောစီးရီးယားကမ်းလွန်းတွေမှာရှိနေတဲ့တခြားသင်္ဘောတွေက cruise ဒုံးကျည်တွေနဲ့ပါပြစ်ခတ်တိုက်ခိုက်မှာဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနသတင်းရက်ွက်တခုကပြောပါတယ်ရုရှားဟာဒီ IS စစ်သွေးကြွတွေကိုတိုက်ခိုက်တယ်လို့အကြောင်းပြပြီးတော့စီးရီးယားအစိုးရပေါ်တိုက်ခိုက်နေတဲ့သဘုံတပ်ဖွဲ့တွေနဲ့သူတို့ရဲ့မဟာမိတ်တွေအပေါ်တိုက်ခိုက်နေတာဖြစ်တယ်လို့ American စစ်တပ်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကအကြိမ်ကြိမ်ဆွဆွဲနေပါတယ်ရှင်
ဂျာမနီနိုင်ငံမှာ IS Islamic စစ်သွေးကြွတွေအတွက်လူစုပေးတယ်ဆိုတဲ့ဆွဲချက်နဲ့အမျိုးသား9ဦးကိုအာဏာပိုင်တွေကအင်္ဂါနေ့မှာဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲဒီဖမ်းဆီးမှုဟာဂျာမနီနိုင်ငံအတွင်းကအစိုးရသမားတွေအတွက်အထင်နာစေတဲ့ဖမ်းဆီးမှုဖြစ်ကြောင်းဂျာမန်တရားသူကြီးတိခါခါဂျာမန်တရားရေးဝန်ကြီးကပြောပါတယ်။အဲဒီလူတွေကိုမတင်ငါမှုနဲ့ဝင်ရောက်စီးနှင်းစဉ်ဖမ်းဆီးရမိခဲ့တာလို့အာဏာပိုင်တွေကပြောပါတယ
်ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကုစော်ဝင်းလိုင်တို့ပြောပြတော့ခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းတော်တွေကိုတင်ဆက်ပေးပါတော့မယ်။ဒီကမ္ဘာလုံးကနေစိတ်ဝင်တစားစောင့်ကြည့်နေကြတဲ့2016အမေရိကန်သမ္မတရွေးကောက်ပွဲဟာဒေတာစံတော်ချိန်ဒီကနေ့မနေ့ကစလို့စတင်ပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။မကြာခင်နိုင်ပိုင်းကပဲစပြီးတော့အစောပိုင်းမဲရက်လက်သတင်းတွေလည်းထွက်ပေါ်နေပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲအခြေအနေအကြောင်းကိုဒေါ်လာလက်တန်းကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ။
ကျမတို့ခုအသံထွင်ချိန်ပြီးနိုင်ရီအနေငယ်ကြာမှာပဲကဘာကြီးအနေနဲ့နောက်၄နှစ်အတွက်ဘယ်သူကအမေရိကန်ပြည်ထောင်စုကိုဥဆောင်မယ်ဆိုတဲ့အဖြေထွက်လာတော့မှာပါဒီတော့တွေမှာတော့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးဟာရွေးကောက်ပွဲအောင်ပွင့်ညအစီအစဉ်ကိုနယူးယောက်တမြို့ထဲမှာပဲကျင်းပဖို့အစီအစဉ်ထားကြပါတယ်ဒါဟာ1944ခုနှစ်နောက်ပိုင်းသမ္မတလောင်းနှစ်ဦးစလုံးနယူးယောက်တမြို့ထဲမှာပဲ ရွေးကောက်ပွဲကိုကြိုဆိုခဲ့ကြတာလေးဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲနှစ်ဦးစလုံးတို့အနေနဲ့ရွေးကောက်ပွဲအောင်ပွဲခံတဲ့အခမ်းအနားတွေဟာလေတနေရာနဲ့တနေရာတမိုင်ခွဲလောက်ပဲကွာတာဖြစ်ပါတယ်။ Hillary Clinton ရဲ့မဲဆွဲလှုပ်ရှားတဲ့အဖွဲ့က Jacob Javits Center မှာအောင်ပွဲခံအခမ်းအနားကိုကျင်းပဖို့ရှိပြီးအဲ့ဒီနေရာနဲ့တမိုင်ကျော်ဝေးတဲ့နေရာမှာတော့ Donald Trump ရဲ့မဲဆွဲလှုပ်ရှားမှုအဖွဲ့က Hilton Hotel မှာအောင်ပွဲခံကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါကြောင့်လေမြို့လယ်မှာသမရလောင်းနှစ်ဦးစလုံးတို့ရဲ့အောင်ပွဲခံအခမ်းအနားတွေဟာမြို့လယ်နေရာမှာရှိတဲ့အတွက်ကြောင့်လေလုံခြုံရေးဟာအထူးတင်းကျပ်ထားတာဖြစ်ပါတယ်။ Hillary Clinton အနေနဲ့တင်းလာနေကနောက်ဆုံးအရေးကြီးတဲ့ပြည်နယ်တွေမှာတွားရောက်မဲဆွဲလှုပ်ရှားပြီးခဲ့တဲ့နောက်အင်္ဂါနေ့မနေ့ကသူ့ဌာနေနယူးယောက်ကိုပြန်လည်ရောက်ရှိလာခဲ့ပြီးမနေ့၈နာရီမှာတော့ချက်ပပကွာရှိသူ့ရဲ့နေအိမ်ရက်ွက်မှာမဲယုံကိုမနေ့၈နာရီကခင်မွန်းတဲ့သမရဟောင်းဘီကလင်းနေနဲ့တွားရောက်မဲပေးခဲ့ကြစဉ်လူအုပ်ကြီးကအခုလိုကြိုဆိုခဲ့ကြပါလေ Clinton ကဒီဝေကောက်ပွဲရဲ့ရေးကြီးပုံကိုမဲယုံအထွက်မှာအခုလိုပြောခဲ့ပါတယ
် You know I know how much responsibility goes with this
ဘလောက်ထိတာဝန်ကြီးတယ်လူတွေအတော်များများကရွေးကောက်ပွဲရလက်အပေါ်မှာဘလောက်အားထားတယ်ဆိုတာကျွန်မသိပါတယ်ဆိုလိုတာကကျွန်မဒီရွေးကောက်ပွဲမှာအောင်နိုင်ခွင့်ရမယ်ဆိုရင်ကျွန်မတို့တိုင်းပြည်အတွက်အကောင်းဆုံးဖြစ်အောင်လှုပ်ဆောင်သွားမယ်ဆိုတာပါပဲ
Hillary Clinton နေနဲ့အခုလိုမဲပေးအပြီးမှာနယူးယောက်မြို့လယ်ကောင်ရှိ Peninsula Hotel မှာတွားရောက်ပြီးရွေးကောက်ပွဲရလဒ်တွေဝင်လာတာကိုစောင့်ကြည့်မှာဖြစ်တဲ့အပြင်သူအနိုင်ရခဲ့ရင်ပြောရမယ်အောင်ပွဲခံမိကွန်းကိုလည်းပြင်ဆင်ဖို့ရှိပါတယ်။တစ်ဖက်မှာ Republican Party လောင်းသမ္မတ Trump ကတော့သူနေထိုင်ရာနယူးယောက်မြို့လယ်ကောင် Manhattan မှာရှိတဲ့ကျောင်းတစ်ကျောင်းရှိမဲယုံမှာသူ့ဇနီးတဲ့ Melania နဲ့သမီး Ivanka တို့နဲ့အတူမဲပေးခဲ့ကြပါတယ်။မဲယုံအထွက်မှာတော့သူကလက်မထောင်ကအတက်ကျောင်းအရေးလက္ခဏာပြခဲ့ပြီးခုလိုကောက်ချက်ချပြောကြားခဲ့ပါလေ
ဒါဟာတကယ်ကိုကြီးမားတဲ့အခွင့်အရေးပါလူတိုင်းကတိတ်ကိုစိတ်အားတက်တက်ကြွကြွပါဝင်ခဲ့တာတွေ့ရပါတယ်တကဘာလုံးပါပဲတကယ်ကိုစိတ်ထဲမှာကြီးမားတဲ့ခံစားမှုမျိုးရပါတယ
်ဒီတော့တွင်မှာတော့ဒုတိယသမ္မတဂျိုးဘိုင်ဒန်ကဝီလ်မင်တန်ဒယ်ဝဲပြည်နယ်မှာမနေ့၈နာရီကမဲပေးခဲ့ပြီးသမ္မတဘရက်အိုဘားမားကတော့ရှီကာဂိုမှာစောစောပိုင်းကမဲပေးခဲ့တယ်လို့သိရပါတယ်ရွေးကောက်ပွဲရလဒ်တွေကတော့မဲယုံတွေပိတ်ပြီးဒေသစံတော်ချင်းအင်္ဂါနေ့ညစပြီးပြည်နယ်အလိုက်စတင်ဝင်လာဖို့ရှိပါတယ်အဓိကကတော့ပြည်နယ်တွေရဲ့ရွေးကောက်ပွဲကိုယ်စားလှယ်မဲပေါင်း938မဲတို့နဲ့ထက်ဝက်ဖြစ်တဲ့မဲပေါင်း290ကိုဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကပဲနိုင်မလားရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကပဲရမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်လောလောဆယ်မှာတော့ Hillary Clinton အနေနဲ့လူမှုစန္ဒကောက်ခံမှုတွေအရတော့ Trump တဲ့အသာရနေတာတွေ့ရပါလိမ့်ရှင
်ဒေါ်လာလာတန်ပြောပြသွားတာဖြစ်ပါတယ်အခုလေ American ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားမှာပါ Democratic Party ရဲ့သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ဘယ်သူကိုသမ္မတအဖြစ်ရွေးချယ်မလဲဆိုတာကို Americanပြည်သူတွေမဲပေးရွေးချယ်နေကြပြီဖြစ်ပါတယ်ဒီတစ်ခေါက်ရွေးကောက်ပွဲမဲဆွယ်စည်းရုံးခဲ့ရမှာသမရလောင်းနှစ်ယောက်ကြားချပြတဲ့မူဝါဒတွေရွေးကောက်ပွဲကတိတွေဟာတော်တော်လေးကွဲပြားခဲ့ပါတယ်ဒါကြောင့်သမရရွေးကောက်ပွဲအတွက်မဲပေးခဲ့ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေအနေနဲ့ဘလို့အချက်တွေကိုအခြေခံပြီးတော့စဉ်းစားရွေးချယ်ကြတယ်လဲဆိုတာကိုမတ်စုမြန်မုံကစုံစမ်းတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်ဒီမိုကရက်ဟီလရီကလင်တန်ကိုရွေးချယ်မှာလားရီပဘလီကန်ဒေါ်နယ်ထရမ့်ကိုရွေးချယ်မှာလားဆိုတာအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲအတွက်အခုအတန်လွှင့်နေချိန်အထိအနောက်ဖက်ချမ်းပြည်နယ်တွေမှာမဲပေးနေကြဆဲဖြစ်ပါတယ်ဒီတစ်ခါရွေးကောက်ပွဲမှာထူးခြားခဲ့တာကသမ္မတလောင်းနှစ်ယောက်ကြားမှာချပြတဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့မူဝါဒတွေဟာတော်တော်လေးကိုကွဲပြားခဲ့ပါတယ်အထူးသဖြင့်စီးပွားရေးဆိုင်ရာမူဝါဒလုံခြုံရေးနဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေမှာစန့်ကျင်ဘက်သဘောထားတွေရှိနေတာကိုတွေ့ရပါတယ်။ဒီတော့အမေရိကန်နိုင်ငံသားတွေအနေနဲ့တမရကိုမဲပေးတဲ့နေရာမှာဘလို့အချက်တွေကိုအခြေခံရွေးချယ်ခဲ့ကြတယ်လဲဆိုတာသိရဖို့မဲပေးခဲ့တဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတချို့ကိုဆက်သွယ်မေးကြည့်ထားပါတယ်။တမရလောင်းနှစ်ယောက်လုံးမဲပေးခဲ့ကြပြီးတော့နှစ်ယောက်လုံးကလည်းရွေးကောက်ပွဲအောင်ပွဲခံဖို့ပြင်ဆင်ထားရာနယူးယောက်ပြည်နယ်နယူးယောက်မြို့ကကိုကျော်စီကိုပထမဆုံးအနေနဲ့ဒီရွေးကောက်ပွဲမှာမဲပေးတဲ့အတွေ့အကြုံကနေစပြီးတော့မေးထားပါဗျ။
ကျွန်တော်မနေ့ကတော့ဒီ Queens မှာသွားပြီးတော့မဲပေးခဲ့ပါတယ်။ ဒီတစ်ခေါက်ကလွှဲရတာလွှဲတယ်အစင်လာရဆိုရင်ကျွန်တော်က Republican ကိုအမြဲတမ်းထောက်ခံခဲ့ဒါပေမဲ့ဒီ Republican ဝင်ပြိုင်တဲ့ candidate ပေါ့နော်သူ့ဟိုထောက်ခံဖို့အတွက်ဆိုတာဘယ်လိုမှမဖြစ်နိုင်အဲ့တော့ဒီ Democrat က candidate ဖြစ်တဲ့ Hillary ကိုပဲကျွန်တော်မဲပေးခဲ့ထုံးပြချက်ကဘယ်လိုပုံမူတည်လဲဆိုရင်အတွေ့အကြုံပေါ့နော် Hillary ရဲ့အတွေ့အကြုံအပြစ်ကင်းတဲ့ဟိုနိုင်ငံရေးသမားတော့မဟုတ်ဘူးဒါပေမဲ့ဒီတိုင်းပြည်အတွက်ဝီလန်ချောင်းမှန်တဲ့နေရာပေါ်ပို့ပြီးတော့ဟိုအရှိကိုသွားမဲ့လူဆိုသူပဲရှိတယ်
နယူးယောက်မြို့ကကိုကျော်စီလိုပဲ Hillary Clinton ရဲ့မူဝါဒတွေကိုသဘောကျလို့မဲပေးခဲ့သူနောက်တစ်ယောက်ကတော့ California ပြည်နယ် San Mateo မြို့ကမဆန္ဒရွှေပါ
။ရောက်သွားတဲ့အချိန်ကတော့9နာရီလောက်ဖြစ်ပါတယ်။ဒါမဲ့လည်းလူအများကြီးတော့မရှိဘူး။ဒါမဲ့ခဏဆောင်းရတယ်၊ light ဆီဆောင်းရတယ်။ဘာလို့ဆိုတော့ဟိုအသက်ကြီးတဲ့သူတွေက electronic system နဲ့ပေးတဲ့ဟာကိုကျွမ်းမဝင်တဲ့အတွက်ကြောင့်ပေါ့နော်။မဲပေးဖို့ခဏလေးဆောင်းရတာတော့ရှိတယ်ပေါ့နော်။ကျွန်တော်ကတော့ Hillary Clinton ကိုမဲပေးတယ်။ဘာလို့ဆိုတော့သူ့ရဲ့ policy ဖေကကျတော့ immigrant အနေနဲ့ပုံပြီးတော့အဆင်ပြေလိမ့်မယ်ပြီးတဲ့ခါကျတော့သူ့ရဲ့ policy တွေဟိုကြိုက်တဲ့အတွက်ပို့နော်အဲဒါကြောင့်မလို့ Hillary Clinton ဝယ်သမရအနေနဲ့မဲပေးခဲ့တာပဲအဓိကနောက်တစ်ခုကတော့အဖြူအမဲအရှိန်တော့အလိုမျိုးမခွဲထားပဲနဲ့ပေါ့တန်းတူဆက်ဆံတဲ့နေရာမှာလဲ Hillary Clinton ကပို့ပြီးတော့လှုပ်ဆောင်နိုင်လိမ့်မယ်လို့ထင်တဲ့အတွက်ကြောင့် Hillary Clinton ကိုမဲပေးခဲ့ခြင်းဖြစ်ပါတယ်
American ဟာအလုပ်ကြိုးစားသူတိုင်းအကျိုးခံစား권ရှိတဲ့နိုင်ငံဖြစ်ရမယ်လို့ Hillary Clinton ကသူ့ရဲ့မဲဆွယ်ပွဲတွေမှာပြောခဲ့ပါတယ်။ Donald Trump ကတော့သူသာသမ္မတဖြစ်လာခဲ့ရင်ဒုက္ခသည်တွေကိုလက်ခံမှာမဟုတ်ဘူး။ American နဲ့ Mexico နယ်စပ်မှာတရားမဝင်လူတွေဝင်မလာနိုင်အောင်လို့တတိုင်းဆောင်မယ်လို့ပြောခဲ့တာပါ။ဒီလိုလူဝင်မှုကြီးကြပ်ရေးဆိုင်ရာပိုင်းမှာတော်တော်လေးကိုမူကွဲခဲ့တဲ့အချက်က American မှာလာရောက်အခြေချနေထိုင်ကြသူမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပေါ်မှာတက်ရောက်မှုရှိခဲ့ပါတယ်။Illinois ပြည်နယ်ရှီကာဂိုမြို့မှာ၄နာရီလောက်ကြာအောင်လို့တန်းစီဆောင်ပြီးမဲပေးခဲ့တဲ့ကိုအောင်မြတ်မျိုးအတွက်ကဒီအချက်ကအဓိကဖြစ်တယ်လို့ခုလိုပြောပါတယ
်။ကျွန်တော်ကပမာပြည့်ရောက်လာတဲ့အချိန်ပထမဆုံးချိန်မဲပေးခွင့်ရခဲ့တာပါ။ကျွန်တော်ကတော့ဟို Hillary Clinton ကိုရွေးချယ်ပြီးမဲပေးခဲ့ပါတယ်။ဘာလို့လဲဆိုတော့တခြားနိုင်ငံလာပြီးတော့အခြေချတဲ့လူတယောက်အနေနဲ့လာခဲ့တဲ့အခါမှာရောက်ခါစားတော့ကဒီအလုပ်ရဖို့တော့ပညာရသင်မရဖို့တော့အကုန်လုံးဒီတိုင်းပြည်ရဲ့ဥပဒေတခြားနိုင်ငံလာပြီးအခြေချတဲ့လူတွေအတူဥပဒေတွေကောင်းလို့ကျွန်တော်ဒီနေရာကိုတခုရောက်ခဲ့တာလေ so အဲ့ဒီဥပဒေတွေကိုကောင်းအောင်လို့ဂရိပေးထားတဲ့ Hillary Clinton ကိုပဲကျွန်တော်မဲပေးခဲ့ပါတယ်ဘာလို့ဆိုနောက်လာမဲ့တခြားနိုင်ငံလာမဲ့ immigrant တွေလည်းဒီလိုမျိုးဥပဒေအကြောင်းပဲပို့ပြီးတော့ကောင်းတင်မယ်လို့ကျွန်တော်ထင်ပါတယ်
IS စစ်သွေးကြွားတွေကိုအမြင့်ပြတ်အောင်ရှင်းမယ်လို့ Trump ရဲ့ပြောကြားချက်ကိုသဘောကျတဲ့အတွက် Trump ကိုရွေးချယ်ခဲ့သူတွေကတယောက်ကတော့ Nevada ပြည်နယ် Las Vegas မြို့မှာနေထိုင်တဲ့ဦးစန်းထွန်းနီဖြစ်ပါတယ
်မဲပေးဖို့စဉ်းစားတဲ့အခါကျတော့Hillary Clinton အနေနဲ့လည်းနည်းနည်းလေးသူ့ရဲ့လွန်ခဲ့တဲ့၈နှစ်ကလေးကသူ့ကိုလိလာကြည့်ရတော့သူကပြက်ပြက်သားသားသိမရှိပါဘူးနည်းနည်းပြော့တယ် Donald Trump ကျတော့သူ့ဟာလေးနဲ့သူတက်လာတယ်သူကတော့အရင်ကတည်းကသူက model lady နဲ့ဗာလေးလေးနဲ့သူ့ရဲ့ကိုယ်ကြီးကိုယ်တော်ကိစ္စလေးတွေတော့ရှိတာပေါ့ဒါပေမဲ့ကျွန်တော်တွေ့ကြည့်တဲ့အခါကျတော့ Democracy နှစ်ပြီးတဲ့အချိန်မှာအပြောင်းလဲလေးကိုလည်းတကယ်လည်းလိုချင်ပါတယ်နောက်တစ်ချက်က IS ကိုအပြတ်နှိမ်နေမယ်ဆိုတဲ့ကိစ္စရယ်နောက်ပြီးတော့တိုင်းပြည်ကိုပြန်ပြီးချမ်းသာအောင်လုပ်မယ်ဆိုတဲ့ကိစ္စရယ်အဲ့ဒီအဓိကနှစ်ချက်နဲ့ကျွန်တော်ကပြန်ပြီးတော့ရွေးလိုက်တဲ့အခါကျတော့ကျွန်တော် Donald Trump ကိုပဲကျွန်တော်မဲပေးခဲ့ပါတယ
်ကမ္ဘာမှာဩစာအရှိန်အဝါအကြီးဆုံးနိုင်ငံဖြစ်တဲ့ American နိုင်ငံရဲ့နိုင်ငံသားရေးမူဝါဒဟာတိတ်ကိုအရေးကြီးပါတယ်မဲဆွယ်စည်းရုံးမှုတွေအတွင်းနိုင်ငံသားရေးဝန်ကြီးဟောင်းတစ်ယောက်ဖြစ်တဲ့ Hillary Clinton ဘက်ကသူ့ကျင့်သုံးနိုင်တဲ့နိုင်ငံသားရေးမူဝါဒတွေအကြောင်းရှင်းပြတာမျိုးရှိခဲ့ပေမဲ့ Donald Trump အနေနဲ့ကတော့ပြက်ပြက်သားသားပြောထားတာမျိုးမရှိပါဘူး California ပြည်နယ် Orange County ကနေမဲပေးခဲ့တဲ့ကိုညင်ညီကသူ့သမ္မတရွေးချယ်တဲ့နေရာမှာဒီကိစ္စကိုအဓိကစဉ်းစားခဲ့တယ်လို့ပြောပါတယ
် Candidate ကတော့ကျွန်တော်ကတော့ Hillary Clinton နဲ့ရွေးလိုက်တယ်ဘာဖြစ်လို့ဆိုတော့အဓိကတော့သူ့အရန်ကြိုက်လို့တော့မဟုတ်ဘူးဒါပေမဲ့ Donald Trump နဲ့ဆိုရင်တော့သူကပို့ပြီးတော့ဟိုအသိဉာဏ်ရှိရလို့ထင်တာပဲလေအဲ့ဒါဆိုတော့သူမှနောက်ပြီးတော့နိုင်ငံရေးနဲ့လည်းပတ်သက်ပြီးတော့ပို့ပြီးတော့ဝါရင်းနဲ့ဆိုတော့အမားလို့ဖို့နဲတယ်လို့ကျွန်တော်ဆုံးဖြတ်ပြီးတော့ပေးတာပါ
အခုကြားခဲ့ရတာကတော့ American သမ္မတရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့မြန်မာနယ်ပွား American နိုင်ငံသားတချို့ရဲ့သဘောထားတွေဖြစ်ပါတယ်။မကြာခင်နိုင်ပိုင်းအတွင်းမှာဘသူကသမ္မတအဖြစ်အနိုင်ရတယ်ဆိုတာအဖြစ်ထွက်လာတော့မှာဖြစ်တဲ့အတွက်သမိုင်းဝင်ပထမဆုံးအမျိုးသမီးသမ္မတတယောက်ဖြစ်လာမလားနိုင်ငံရေးနောက်ခံမရှိတဲ့စီးပွားရေးသမားကြီးကသမ္မတဖြစ်လာမလားဆိုတာသိရတော့မှာဖြစ်ပါတယ်ရှင်။
မဆုမြတ်မုံပြောပြတော့တာပါတို့ရရှိမြတ်ခင်အမေရိကန်နိုင်ငံမှာတမတနဲ့လှုပ်တော်အမတ်တွေအတွက်ဒီတက်ဆန်တော်ကျင်အင်္ဂါနေ့မနေ့မှာကုပီးနဲ့အတီးတီးရဲ့စံကျင်းနဲ့စံတော်ကျင်နဲ့အညီမဲပေးနေကြပြီဖြစ်ပါတယ်တိုင်ပြည်ကအလွန်ကြီးတဲ့အတွက်ကြောင့်အရှိပြားနဲ့အနောက်ဖြားအချင်းကွာခြားမှုကတနာကြီးကနေ3နာရီအထိကွာခြားပါတယ်မြန်မာနယ်ပယ်အမေရိကန်နိုင်ငံသားတွေကလည်း ကိုနှစ်တက်ရကိုစီလေလောင်းတွေကိုမဲပေးခဲ့ကြပြီဖြစ်ပါတယ်ရွေးကောက်ပွဲရလဒ်တွေကိုညတကောင်ဝင်းကျင်လောက်မှာအပြည့်စုံတည်နိုင်မှာပါအပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
အခုနှစ်ရွေးကောက်ပွဲမှာကန်တက်ကီနဲ့အင်ဒီယားနာပြည်နယ်တွေကမဲယုံနေဟာဒေသစံတော်ချိန်ညနေ6နာရီမှာပိတ်မှာဖြစ်တဲ့အတွက်အဲ့ဒီပြည်နယ်တွေကမဲရလဒ်တွေဟာအခုကျွန်တော်တို့အတန်လွင့်ပြီးမကြခင်မိနစ်ပိုင်းအတွင်းမှာထွက်လာမှာဖြစ်ပါတယ်သမရဖြစ်ရွေးကောက်တင်မြောက်ခံရဖို့အတွက် Electoral Collegeရွေးချယ်ပိုင်ခွင့်ရှိသူစုစုပေါင်း938ဦးရှိတဲ့အထက်က electoral vote လို့ခေါ်တဲ့ကိုယ်စားလှယ်မဲ290ရဖို့လိုအပ်တာမှာအိန္ဒိယနာပြည်နယ်ကကိုယ်စားလှယ်မဲ17မဲရှိပြီးကန်တက်ကီပြည်နယ်ကတော့ကိုယ်စားလှယ်မဲ10မဲရှိပါတယ်အိန္ဒိယနာပြည်နယ်မှာရောက်နေကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေမဲပေးကြတဲ့အခြေအနေတွေကိုတော့မြို့တော်အိန္ဒိယနာပလစ်မှာနေထိုင်တဲ့ဒေါက်တာရိုဒင်းငါကအခုလိုရှင်းပြပါတယ
်သမတနေရာအတွက်ကတော့အိန္ဒိယနာက Trump နဲ့Mike Pence အတွဲကအနိုင်ရဖို့အခြေအနေများတယ်လို့ကျွန်တော်လည်းသုံးသပ်တယ်။နောက်ဒီမှာရှိတဲ့ media တွေကလည်းသုံးသပ်တယ်။ Indiana ပြည်နယ်မှာကျွန်တော်တို့ဗမာပြည်သားတွေ2000ကျော်လောက်ရှိတယ်။6000လောက်ကဖုတ်ဝင်းမှာနေတယ်။ဖုတ်ဝင်းဖက်ကတော့တော်တော်များများက Hillary Democrat ဖက်ကိုမဲပေးမယ်လို့ကျွန်တော်ခန့်မှန်းတယ်။သတင်းတွေအရပေါ့နော်။ Now Indianapolis Indiana မြို့တော်မှာကျွန်တော်တို့ဗမာပြည်သား15000လောက်ရှိတဲ့နေရာမှာ13000လောက်ကချင်းမျိုးသားတွေခရီးရန်အများစုပေါ့နော်ချင်းမျိုးသားတွေကြားထဲမှာတော့ Trump Donald Trump ကပူကြီးပန်းစားနေတယ
်အမေရိကန်နိုင်ငံအတွင်း Time Zone လို့ခေါ်တဲ့တနေရာနဲ့တနေရာအချင်းကွာခြားမှု6ခုလောက်ရှိနေတာမှာမဲယုံတွေကိုတိုင်းပြည်အရှိတ်ဘက်ခြမ်းကနေအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အထိတဖြည်းဖြည်းချင်းဒေသစံတော်ချိန်အလိုက်ပိတ်သွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံအရှိတောင်ပိုင်းဒေသမှာရှိတဲ့ဖလော်ရီဒါပြည်နယ်ဟာလည်းဒီရွက်ောက်ပွဲအနိုင်ရှုံးအတွက်အဆုံးဖြတ်ပေးနိုင်မဲ့ပြည်နယ်တစ်ခုအဖြစ်ခန့်မှန်းထားကြသလိုဘသူ့ကိုမဲပေးမယ်ဆိုတော့အတိအကျဆုံးဖြတ်ချက်မချရသေးတဲ့အတွက်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ရောရီပပ်လစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်ပါအနိုင်ရနိုင်ခြေရှိတဲ့ပြည်နယ်ဖြစ်ပါတယ်ဖလော်ရီဒါပြည်နယ်အတွင်းမဲပေးမှုအခြေအနေတွေကိုတော့ပြည်နယ်ရဲ့တောင်ပိုင်းဒေးဗီမြို့မှာနေထိုင်တဲ့ကိုကျော်မိုးသူကအခုလိုရှင်းပြပါတယ
်ကျွန်တော်ဒီမိုကရက်ကောင်လုံးပေးခဲ့တယ်ကျွန်တော်မိတ်ဆွေတော်တော်များများတော့ဟင်လာရီကိုကြိုက်တာပေါ့နော်ဒီဘက်မှာဒီ South Florida ကတော့ Spanish တွေဟိုဟာလူပိုများတယ်ဆိုတော့ဟင်လာရီကိုပဲလူကြိုက်များတယ်ပေါ့ဒါပေမဲ့တချို့အသည့်တွေမိတ်ဆွေတွေလည်းရှိပါတယ် Trump ကို support လုပ်တဲ့လူတွေ Trump ကို support လုပ်တဲ့လူတွေဆိုတာကတော့ကျွန်တော်ဒီလောက်ကသူ့ကို person အနေနဲ့ support လုပ်တာမဟုတ်ငိုတဲ့ကတက်လုံးက Republican ကိုမဲပေးလာတဲ့အတွက် Trump ကိုဆက်ပြီးမဲပေးရလူတွေပဲရှိရဲ့
တိုင်းပြည်နောက်ဖက်ခြားမှာရှိတဲ့ကယ်လီဖိုးနီးယား၊အာရီဇိုနာစတဲ့ပြည်နယ်တွေကမဲယုံတွေကတော့နောက်ကျပြီးမှပိတ်မှာဖြစ်ပါတယ်။အာရီဇိုနာပြည်နယ်မှာနေထိုင်တဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားကိုအိုးဝေအောင်ကတော့သူ့အနေနဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုမဲပေးခဲ့တယ်လို့ပြောပါတယ်
။ကျွန်တော်ဒီနေ့ဒေါ်နယ်ထရမ့်ကိုမဲပေးပါတယ်။အဲကျွန်တော်မဲပေးရတဲ့အကြောင်းရင်းနံပါတ်၁ကတော့ဒေါ်နယ်ထရမ့်ကသူစပြီးတော့နယ်စပ်စည်းရုံးထဲကသူကအကျံဖဲ့သမားတွေကိုသူနှိမ်နေမယ်သူတက်လာရင်နော်နောက်ပြီးတော့သူကကဘာမှာမငိမ့်ချမ်းဖြစ်နေတဲ့နေရာတွေပေါ့ဗျာအဲ့နေရာတွေမှာအဓိကကတော့အကျံဖဲ့မှုအန္တရာယ်ပဲအဲ့ဒီအန္တရာယ်တွေကိုသူကကဘာငိမ့်ချမ်းရင်သမားတယောက်အနေနဲ့သူလုံးမယ်ဆိုကျွန်တော်တို့ကသူမြင်တဲ့အတွက်ကျွန်တော်သူ့မဲပေးပါတယ်ဆိုတော့တရားမဝင်လာတဲ့လူတွေကိုသူစီစစ်မယ်စီစစ်ပြီးရင်သူ့နိုင်ငံကနေသူဖယ်ထုတ်မယ်ဖယ်ထုတ်ပြီးတရားဝင်ရောက်လာတဲ့လူတွေရဲ့သားဝင်နေရေးပေါ့ဗျာအကုန်လုံးသူကသူ့ရဲ့ငွေကြေးချမ်းသာမှုရောဘာရောအလုံးပေါင်းဆက်ပြီးတော့သူကဒီတဲ့ပို့ပြီးတော့ဝင်နေပေါ့ဗျာတိုးတက်အောင်လုပ်မယ်ပေါ့ဗျာသူ့ရဲ့ policy ကလည်းသိတယ်မလား last make america get great gain ဆိုတဲ့အတိုင်းပဲသူအဲ့လိုလုပ်မယ်လို့သူကြေးကြော်လာတော့ကျွန်တော်ကြိုက်တယ
် arizona ပြည်နယ်ဟာလည်းအစင်လာအားဖြင့် republican party ကိုပဲမဲပေးလို့ရှိတဲ့ပြည်နယ်တစ်ခုဖြစ်တဲ့အတွက်သတင်းဌာနတွေရဲ့ခန့်မှန်းချက်အရကတော့ republican သမ္မတလောင်း donald trump အပြင်အထက်လွတ်တော်အမတ်ဂျွန်မက်ကိန်းနဲ့တခြား Republican အမတ်တွေပဲအနိုင်ရလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။မဲယုံတစ်ခုပေးလိုက်တိုင်းအမေရိကန်နိုင်ငံကအဓိကသတင်းဌာနကြီးတွေဖြစ်ကြတဲ့ CNN, MSNBC, NBC, Fox စတဲ့သတင်းဌာနတွေအပြင် Democrat နဲ့ Republican ပါတီကြီးနှစ်ခုစလုံးကလည်း Exit Poll လို့ခေါ်တဲ့မဲပေးပြီးပြန်ထွက်လာသူတွေထံကသဘောထားတွေကိုကောက်ယူပြီးသက်ဆိုင်ရာမဲဆန္ဒနယ်တစ်ခုချင်းစီမှာဘသူနိုင်နေဆိုတာကိုကြိုတင်ခံမှန်းချက်တွေထုတ်ပြန်လေးရှိပါတယ်ဒီအဲ့ဒီစစ်တမ်းတွေဟာတရားဝင်ရွက်ောက်ပွဲကော်မရှင်ကထုတ်ပြန်တဲ့စည်းအတိအကျမဟုတ်ပေမဲ့လည်းတရားဝင်စည်းရင်းနှီးပါဒ
တိကျခိုင်မာမှုရှိတဲ့အတွက်ပြည်နယ်တစ်ခုချင်းစီကမဲယုံနေပြေးလိုက်တိုင်းအဲ့ဒီပြည်နယ်မှာတမန်တော်လောက်နှစ်ဦးတည်းကဘသူကကိုယ်စလဲမဲစုစုပေါင်းဘလောက်ရနိုင်ပြီဆိုတာကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးကြတာကြောင့်နောက်ဆုံးမဲယုံပိတ်တာကိုစောင့်ကြရမလို့ပဲကိုယ်စလဲမဲ290အရင်ပြည့်တဲ့သူကတမန်တော်အဖြစ်ရွေးကောက်တင်မြှောက်ခံရပြီဆိုတဲ့အဖြစ်ကိုသိရှိနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ရွေးကောက်ပွဲအခြေအနေနဲ့ရွေးကောက်ပွဲမဲယုံတပုံနဲ့ပတ်သက်ပြီးတော့ကိုယ်စော်ဝင်းနိုင်စုစည်းတင်ပြသွားတာဖြစ်ပါတယ်တော်ရရှိမြတ်ခင်ဗျာဒေတာစံတော်ချိန်နိုဝင်ဘာလ8ရက်အင်္ဂါနေ့မှာကျင်းပနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုကမ္ဘာအနှံ့ကခေါင်းဆောင်တွေကစောင့်ကြည့်နေကြသလိုပဲဥရောပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကလည်းအလားတူပဲစိတ်ဝင်စားစောင့်ကြည့်နေကြတာပါဒီရွေးကောက်ပွဲပေါ်သူတို့ရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကိုညံဝဲအောင်ကစုစည်းတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ
ဥရောပနိုင်ငံကြီးတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံကတော့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုစိတ်ဆန္ဒစော်ပြီးစောင့်ကြည့်နေတယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကပြောပါတယ်။နော်ဝေအမျိုးသမီးဝန်ကြီးချုပ်နဲ့ဂျာမနီနိုင်ငံဘာလင်မြို့မှာအင်ကာနီကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ဂျာမန်ဝန်ကြီးချုပ်မာကဲကအခုလိုပြောကြားသွားတာဖြစ်ပါတယ်
။ Dann kommen wir den Gleichgewicht von Frauen und Männern in führenden Positionen etwas näher.
Hillary Clinton နိုင်ငံရမယ်ဆိုရင်တော့နိုင်ငံရဲ့ခေါင်းဆောင်ပြည်သူတွေမှာအမျိုးသားနဲ့အမျိုးသမီးတွေကြားအရေးအတွေ့ညီမျှလာဖို့နှိစလာမှာဖြစ်ပါတယ်
။နော်ဝေဝန်ကြီးချုပ်အာနာဆိုဘတ်ကလည်းအမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပါတယ
်။ Consider le lirke inspirerna for mange unga kvinnor som kan se att politik är något som inte bara är för män.
Hillary Clinton နိုင်ငံရဲ့ရည်ဒါဟာအမျိုးသမီးငယ်တွေအတွက်အများကြီးအားကျစရာဖြစ်လာပါလိမ့်မယ်။နိုင်ငံရေးဟာအမျိုးသားတွေနဲ့ပဲသက်ဆိုင်တယ်လို့သူတို့ကသဘောပေါက်ထားကြတဲ့အတွက်လူ့အဖွဲ့အစည်းအတွေအဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေလည်းဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုပိုသဘောပေါက်လာကြမှာဖြစ်ပါတယ်
။ဂျာမနီနိုင်ငံမှာနေထိုင်တဲ့မြန်မာဒီမိုကရေစီလှုပ်ရှားသူဦးနွယ်အောင်ကအမေရိကန်သမ္မတရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ်
။တဲ့ပြောလို့ရှိရင်တော့ Hillary Clinton ပေါ့ဒီသူ့ရဲ့နိုင်ငံရေး background ကိုဘာကြည့်လိုက်လို့ရှိရင်ဒေါ်နယ်ထရမ်နဲ့တခြားကြီးပဲထရမ်လိုစီဝါရေးသမားနဲ့ချီးပင်းလာတာမဟုတ်တော့ကျွန်တော်တို့ကဒီဟယ်လရီကလင်တန်ပဲနိုင်မယ်လို့မျှော်လင့်မျှော်လင့်နေစုရဲစုတောင်းပါတယ်ဒေါ်နယ်ထရမ်ကဘာမှကိုသူကဘာမှအကြောင်းတော်ကိုကောင်းကောင်းသိမှာမဟုတ်ဘူးဟယ်လရီကလင်တန်ကတော့ဗမာပြည်နဲ့လည်းယဉ်နီးတော့ဒေါ်အောင်ဆန်းစုကြည်နဲ့လည်းနီနီဆက်ဆက်ခင်ဗျာမြန်ရှိတဲ့ပုံကူဖြစ်တဲ့ကြောင့်မလို့ဟီလရီကလင်တန်ကတော့ဗမာပြည်အတွက်တိုးတက်အောင်လုပ်မယ်လို့တော့ကျွန်တော်ကယုံကြည်ပါတယ်
။နော်ဝေနိုင်ငံကမြန်မာအရေးလှုပ်ဆောင်သူဦးမြင့်အေးကလည်းအမေရိကန်ရွေးကောက်ပွဲအပေါ်သူ့အမြင်ကိုပြောပါတယ်
။ကျွန်တော်အမြင်ပြောရင်တော့ဟီလရီကလင်တန်နိုင်မယ်လို့ထင်တယ်။အမေရိကန်သမိုင်းမှာပေါ့ဗျာဒီတစ်ခေါက်ကတော့တော်တော်လေးတော့ကတိကောက်တော့ဖြစ်တယ်လို့ကျွန်တော်ထင်တယ်လေ။ဘာပဲဖြစ်ဖြစ်ကလင်တန်ကလည်းသူအီးမေးသုံးတဲ့ကိစ္စတွေပိုင်းနဲ့ရင်ဆိုင်နေရတာဆိုတော့နည်းနည်းတော့ကတိကောက်ဖြစ်ကြရှိတယ်ဒါပေမဲ့ဒွန်နယ်ထရန့်ကနည်းနည်းကြားနှုံးတယ်လို့ကျွန်တော်ထင်တယ်လေအဲ့တော့ကလင်တန်နိုင်မယ်လို့ကျွန်တော်ထင်တယ်လေနော်ဝေအနေနဲ့ကဘရိုးကတော့လည်းကလင်တန်ကိုနိုင်စေခြင်းတဲ့သဘောတော့ရှိတယ်ဗမာပြည်လူမျိုးကိစ္စမျိုးတွေကတော့အဲ့လောက်ကြီးတိတိသာပြောင်းသွားမယ်လို့ကျွန်တော်မထင်ဘူးဒီကလင်တန်ပဲတက်ပြီးဖြစ်စီပေါ့လေဒီထရန့်တို့တက်ပြီးပဲဖြစ်နေပေါ့လေဘာကြောင့်ဆိုတော့ထရန့်တို့ဘက်ကလည်းဗမာပြည်ဒီမိုကရေစီကိုထောက်ခံခဲ့တဲ့အစီအလာတော့အများကြီးရှိခဲ့တာပဲ
ဗီဒင်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့ကိုယ်စော်ဝင်းလိုက်ရဲ့အမေရိကန်ရွေးကောက်ပွဲပေါ်အမြင်ကတော့
ဒီလိုကျင်တာနဲ့နိုင်တယ်လို့ကျွန်တော်မျှော်လင့်နေပါတယ်။ဒီလိုကျင်တာကတော့ဒီအင်းကလေးတာနိုင်ရေးပြင်တာရှိရယ်။ဟိုတော့လည်းဖတ်နေနေရတော့အထုံးကနိုင်ပေါ်ဒီစကားပြောတာကြီးမစင်စင်ပြောတာကြီးပါပြီပေါ့နော်။ Personal ဒီနေ့တော့ဒီလိုကျင်တာနိုင်ရေးကျင်ပါတယ်။ဒါပေမဲ့လေနိုင်ငံရေးဆိုတော့လည်းမမျော်မှန်းတာလေးဖြစ်တတ်တော့လေ။တော့လည်းဖတ်နေနိုင်တာနေပါပဲ။ဒီလိုလည်းဒီအားကြီးလေးကွာတာပေါ့ဒီလေ။အဲ့တော့ကျွန်တော်အချင်းပြောရရင်တော့ကြည့်လိုက်ရင်လည်းဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အများကြီးအထောက်အကူပြုမယ်လို့ကျွန်တော်ယုံကြည်တယ
်။အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကတော့အမေရိကန်စံတော်ချိန်အင်္ဂါညသကောင်ကြာရင်တည်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝဲအောင်ရဲ့စူးစီးတင်ပြချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA American တန်ရဲ့ဗိုလ်ထုံးနေ့မနေ့ဖက်အစီအစဉ်လေးကိုအတန်းလွင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်တော့အင်္ဂါညတရရဲ့လေးလိုင်းဆွေးနွေးချက်ကိုပြန်လည်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်6နာရီခွဲနံနက်6နာရီခွဲရှိပါပြီ VOA American အတန်မြန်မာပိုင်းကနေ2016ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေဖြစ်တဲ့လိုင်းဒိုမီတာ30 40 49ရို့ပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလံမီတာ190 kHz 1505တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်စီစဉ်မှာဆိုရင်တော
့သူကတော့ပြောတာပေါ့ဗျာအမေရိကန်ကင်မရာဆိုတဲ့ဟာကစကြဝဠာမင်းလိုမျိုးပေါ့နော်ဆိုသူရဲ့ဩဇာကကျွန်တော်တို့ရဲ့တကဘာလုံးကို
ဒါကတော့အင်္ဂါညတိုင်းရဲ့လေလိုင်းဆွေးနွေးခန်းကိုပြန်လည်ပြီးတော့ထုတ်လွှင့်ပြီးတဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။ဒါ့အပြင်နိုင်ငံတကာသတင်းမီဒီယာတွေမှဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းတွေကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်ပြီးတော့နာနခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကျော်စန္ဒကစူးစီးတင်ပြထားတာကိုနားဆင်ကြအောင်ပါ
မြန်မာပြည်သူတွေသူတို့ကိုသူတို့ကူညီနိုင်အောင်မြန်မာကိုကူညီခြင်းဆိုတဲ့ကောင်းစဉ်နဲ့ The Japan Times သတင်းစာရဲ့အရီဒါအပေါ်မှာရေးသားထားတာကိုဥစွာတင်ပြလိုပါရစေ။ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းခဲ့တာဆီလာကြာခဲ့တဲ့အထိ NLD အစိုးရဟာအခက်အခဲနဲ့ရင်ဆိုင်နေရဆဲပါ။စီးပွားဖွံ့ဖြိုးမှုနှေးကွေးနေပါရယ်ဒီမိုကရေစီဖော်ဆောင်ရေးနဲ့တိုင်းရင်းသားပြန်လည်စစ်မြေရေးစိတ်မရွေ့သေးပါဘူး။ဒီလိုအချိန်မျိုးမှာဂျပန်ကအကူအညီပေးတဲ့အခါမြန်မာပြည်သူတွေရဲ့မြန်မာရဲ့မျှော်မှန်းချက်ကိုဖော်ဆောင်ပေးနိုင်မဲ့မူဝါဒမျိုးချမှတ်ဖို့စဉ်းစားသင့်ပါတယ်။မြန်မာအစိုးရကိုယ်၌ကလည်းအခြေအနေတွေတိုးတက်ကောင်းမွန်အောင်အပြင်းထန်အထောက်အကူရမှာဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီရဲ့ sanctions ပိတ်ဆို့မှုတွေကြောင့်မြန်မာစီးပွားရေးဖွံ့ဖြိုးမှုအတွက်အဟန့်အတားဖြစ်စေခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့တန်တမန်နီးယ sanctions တွေပြန်လည်ရုပ်သိမ်းအောင်ဆောင်ရွက်နိုင်ခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့စီးပွားရေးကမျှော်လင့်တဲ့လောက်ဖွံ့ဖြိုးမလာခဲ့ပါဘူး။သူကိုယ်တိုင်ကလည်းဒါကိုဝန်ခံပြောကြပါတယ်။ကမ္ဘာဘဏ်ကတော့2016-2019မှာမြန်မာစီးပွားရေးဟာ 9.8% ခန့်တိုးပြီးငွေကြေးဖောင်းပွားမှုက 10.5% ခန့်ရှိနေလိမ့်မယ်လို့ခန့်မှန်းပါတယ်။မြန်မာနိုင်ငံစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကတော့900ခန့်ပဲဖွံ့ဖြိုးမှုရှိမယ်လို့ရှော့တွက်ပါတယ်။နှိကွေရတဲ့အကြောင်းရင်းတွေမှာယင်းနှိမ့်မြုံနှံမှုခွင့်ပြုတဲ့နေရာမှာမပြတ်မသားဖြစ်နေတာလည်းပါဝင်ပါတယ်။ပြည်သူတွေဆင်းရဲနှွမ်းပါပြီးကုန်ဆွေးနှုန်းတန်ကိုခံနေရဆဲပါ။ဒါကိုမဖြေရှင်းနိုင်ရင်လူမှုမကျေနပ်မှုဖြစ်လာနိုင်ပါတယ်။ဂျပန်ကမြန်မာကိုနောက်9နှစ်အတွင်းရန်ငွေဘီလီယံ800ကူညီဖို့ပြောထားပါတယ်ပြည်သူ့ဘဝမြင့်တင်ရေးအခြေခံအဆောက်အဦဖွံ့ဖြိုးရေးပညာရေးနဲ့လေ့ကျင့်မှုကတဆင့်လူစွမ်းအားတိုးမြှင့်ရေးဖွံ့ဖြိုးရေးအသေးစားစီးပွားရေးလုပ်ငန်းပေါ်ထွန်းရေးတို့ကိုဦးစားပေးသင့်ပါတယ်ဒီရင်းနှီးမြှုပ်နှံမှုကပေါ်ထွက်လာတဲ့အကျိုးစီးပွားတွေလူနည်းစုလက်ထက်ကိုစုပြုံရောက်မသွားအောင်ဂရုစိုက်ရပါလိမ့်မယ်မြန်မာပြည်သူ80ရာခိုင်နှုန်းသောလယ်သမားတွေရဲ့ဘဝမြင့်တင်ရေးအတွက်ထိထိရောက်ရောက်အဆုံးထနိုင်ဖို့လိုအပ်ပါတယ်ရောင်ဆန်းစုကြည်ဟာတိုင်းရင်းသားတွေနဲ့ရင်းညာရေးအတွက်ဆွေးနွေးပွဲတွေလုပ်ခဲ့ပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်နေကြပါစစ်တပ်ရဲ့ဖိနှိပ်ချုပ်ချယ်လာမှုကြောင့်တိုင်းရင်းသားတွေရဲ့ယုံကြည်မှုကိုမရရှိနိုင်သေးပါဘူး။ရခိုင်ဘက်မှလူခွင့်ချုပ်ဖောက်မှုတွေကိုနိုင်ငံတော်ကဝေဖန်ထောက်ပြနေကြပါတယ်။လူဦးရေသန်း90သောမြန်မာနိုင်ငံဟာယင်းနှိမ့်မြှုပ်နှံဖို့အတွက်လမ်းပွင့်နေတဲ့နေရာသစ်တစ်ခုဟာဂျပန်စီးပွားရေးလုပ်ငန်းပေါင်း300ခန့်စိတ်ဝင်စားနေကြပြီးဒီထက်ပိုပြီးများလာနိုင်ပါတယ်။မြန်မာပြည်ရဲ့ပထဝီအနေထားအရဂျပန်ဟာအိန္ဒိယသမုဒ္ဒရာကမ်းနိုင်ငံတွေနဲ့ဆက်ဆံရေးတူးမြှင့်ဖို့လုပ်နေတဲ့တစ်ချိန်တည်းမှာမြန်မာပြည်သူတွေရဲ့အခြေအနေနဲ့ဒီမိုကရေစီဖော်ဆောင်ရေးကိုတိုးတက်အောင်လုပ်ဖို့လိုအပ်တယ်လို့ရေးသားထားပါတယ်ခင်ဗျာမြန်မာနိုင်ငံသစ်မှာလွတ်လပ်စွာပြောဆိုခွင့်မှုန်ဝါနေခြင်းဆိုတဲ့ဆောင်းပါးကိုတော့ hrw.org မှာ Linda Lagdi ရေးသားထားတာတွေ့ရပါတယ်2015မှာ NLD ရွေးကောက်ပွဲနိုင်တော့အစိုးရကိုဝေဖန်ကန့်ကွက်တဲ့သူတွေပန်းစီထောင်ချခံရမှာစိုးရင်စရာမလိုတော့ဘူးလို့ထင်ခဲ့ကြပါရယ်။ဒါပေမဲ့ဖြစ်မလာသေးပါဘူး။ NLD အဖွဲ့ဝင်မျိုးရန်အောင်သိန်းကိုဆက်သွယ်ရေးဥပဒေနဲ့ဖန်ဆီးခဲ့တာဟာဖြင့်ဥသိန်းစင်အစိုးရလက်ထက်စစ်တပ်ကိုစော်ကားလို့ဖန်ဆီးထိမြင့်ခဲ့တဲ့ကိစ္စရပ်တွေနဲ့အတူတူဖြစ်နေပါရယ်။မျိုးရန်အောင်သိန်းကမကပါဘူး။ဒေါအောင်ဆန်းစုကြည်သမ္မတဦးထင်ကျော်တို့ကိုစော်ကားလို့နာမည်ဖျက်လို့ဆိုပြီးဖန်ဆီးမှုတွေမကြာခဏရှိခဲ့ပါရယ်။ကုလသမဂ္ဂလူခွင့်ရေးကော်မတီကတော့လူပုဂ္ဂိုလ်ကိုစွာကားတာဟာပြည်မှုဆိုင်ရာဥပဒေအရတရားစွဲဆိုစရာကိစ္စမဟုတ်ဘူးလို့ဆိုထားပါဗျ။ ဒီလိုညဉ့်ညမ်းစွာဟောပြောသူတွေပြောကြားသူတွေကိုပြစ်ဒဏ်ချမှတ်ရမှာသုံးနေတဲ့ဥပဒေတွေမြန်မာပြည်မှာပြန်မပြင်းဒါမှမဟုတ်မပြတ်သိမ့်သရွတ်လွတ်လပ်စွာထွက်ဖို့ပြောဆိုခွင့်ဟာမှင့်မိန်နေမှာဖြစ်ပါတယ်။ဒါဟာတရားရေးအရာရှိတွေတရားသူကြီးတွေကိုစစ်တပ်ကဩဇာညောင်းနေလို့လည်းဖြစ်နိုင်ပါတယ်။နောက်တစ်ချက်က NLD အရာရှိတွေကို၌ကသူတို့ကိုဝေဖန်သူတွေကိုဒီဥပဒေနဲ့အရေးယူနေလို့လည်းဖြစ်နိုင်တယ်လို့យေတာထားပါတယ်ခင်ဗျာ။
ဒါကတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့မနေ့ကင်းတိုင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။ American Indian အသုံးနှုန်းတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ။
Jim idiom at tonga
all over but the shouting
pibari salung bang ga e l l all ga along o v e r over ga kong twin twa da pi song twa da jaw twa da b u t but ga dabi me t h e the s h o u t i n g shouting ga or hit da so ro စကွိုက်ထုံးရဲ့တိုက်ရိုက်ထေဘေကအာလုံးတော့ကြော်လွန်သွားပြီးအော်ရာပဲကြံနေတော့တယ်ဆိုတာပါပဲဒီအသုံးကတော့အာကစားပွဲကနေဆင်းသက်လာတာပါအာကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်တည်နေပြီးပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုညှိနှွှန်းတာဖြစ်ပါတယ် EDM အသေးပဲကတော့အဖြေဘယ်လိုထွက်မလဲဆိုတာကိုသိနေပြီးတဲ့သဘောကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အင်္ဂန်သင်းကသိအားကောင်းပြီးအသင်းသားတွေအချင်းချင်းကြားလဲအပေးအယူကကောင်းတယ်လीဒါကြောင့်ဒီပွဲမှာသူတို့ကနိုင်မှာတည်ကြတာကြိုးပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
all overBut the shouting.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့မနေ့ကညပိုင်းမှာဆွေးနွေးခဲ့ကြတဲ့အင်္ဂါညတရက်လီလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးပါမယ်။နားတော်တာဆင်ကြပါခင်ဗျ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးဆိုပါတယ်ကျွန်တော်ဒီနေ့အခုအင်္ဂါနေ့နိုဝင်ဘာလ10ရက်နေ့မှာအမေရိကန်သမ္မတရွေးကောက်ပွဲပြုလုပ်နေပြီဖြစ်ပါတယ်နိုင်ငံတကာအခင်းကျင်းနောက်ကမ္ဘာနိုင်ငံရေးဇက်ခုံပေါ်မှာအရေးပါတဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတအပြောင်းလဲသမ္မတရွေးကောက်ပွဲဟာမြန်မာအပါဝင်ဒေသတခွင်နဲ့နိုင်ငံတကာကိုဘယ်လိုကြည့်ရိုက်မှုရှိမလဲနောက်မြန်မာတွေဘက်ကရောလက်ရှိဒီအမေရိကန်သမ္မတရွေးကောက်ပွဲပေါ်မှာဘယ်လိုအမြင်ရှိလဲဒါကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ရှိပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်တစ်ဦးဖိတ်ခေါ်ထားပါတယ်သူကတော့မြန်မာပြည်လေးလာသူဥပဘိုလ်ကျော်ညင်းဖြစ်ပါတယ်သူကလက်ရှိအမေရိကန်နိုင်ငံသားဒါပြည့်မြန်မာပြည်မှာရန်ကုန်မြို့မှာခြေစိုက်ပါတယ်နောက်တူကတော့မြန်မာပြည်လေးလာသူဥအောင်သူညင်းဖြစ်ပါတယ်နောက်ကျွန်တော်တို့ဒီ Virginia မေယိုတီယိုမှာသတင်းသွားယူနေတဲ့မက်ခင်ဖြူထွေးကိုလည်းကျွန်တော်လေလိုင်းပေါ်တင်ထားပါတယ်ကျွန်တော်တို့အရင်ဆုံးတော့ဥပဘိုလ်ကျော်ညင်းတော့လေလိုင်းပေါ်ရောက်နေပါခင်ဗျာဥပဘိုလ်ကျော်ညင်းကြားပါလားခင်ဗျာ
ကြားပါတယ်ကြား
โอเคဥပဘိုလ်ကျော်ညင်းခုနပြောသလိုပါဒီလက်ရှိမြန်မာအမေရိကန်သမ္မတရွေးကောက်ပွဲဟာဒီမြန်မာအပါဝင်ဒေသတစ်ခုနဲ့နိုင်ငံတကာပေါ်မှာဘယ်လောက်ထိအရေးပါမယ်လို့အခုလက်ရှိသမ္မတရွေးကောက်ပွဲကဘယ်လောက်ထိအရေးပါနိုင်တယ်လို့တွက်ပါလဲခင်ဗျအ
ရှိတောင်အရှာရောကမ္ဘာအနေနဲ့ရောအရေးပါတယ်မှာအရေးပါပါတယ်ဒါကြောင့်လဲဆိုတော့လက်ရှိသမ္မတဥပမာနဲ့ဟလာရဲ့ policy ကအစ်မစ်ပြုတ်ခေါ်တော့ဘောနော်အရှာဘက်ကိုညင်နေ policy တုံးလာတယ်ဒါပေမဲ့သူကတရုတ်နဲ့တောင်တရုတ်ပင်လယ်ကွေ့မှာပြဿနာရှိတယ်ပူတင်နဲ့လည်းပြဿနာရှိတယ်ပေါ့နော်ဆိုတော့ထရမ့်ကတော့သူက front deadline ထရမ့်ကတော့ဘာဖြစ်မပြောလို့မရဘူးတိုးတော့သူကဒီလက်ရှိအိုဘားမားရဲ့ policy နဲ့ကြောင်းမြန်ဖြစ်ဖို့များတယ်ပေါ့နော်ဆိုတော့ဒီ ရှိတဲ့အာရှမှာလည်းဥပမာအမေရိကန်ဟာအဲခိုင်းနေစမပြေဘူးဖိလစ်ပိုင်နဲ့စမပြေဘူးပေါ့နော်ဗမာနိုင်ငံနဲ့တော့အဆင်ပြေတာပေါ့နော်မြန်မာနိုင်ငံနဲ့တော့ဆိုတော့သူတက်လာတဲ့ခေါင်းဆောင်နှစ်ယောက်ဟာတော့ပြန်ရှင်နေရှင်ပြိုင်နေတဲ့ခေါင်းဆောင်နှစ်ယောက်ဟာတောင်းနေမြောက်လို့အဲခြားနားမှုရှိနေတဲ့အတွက်ဒီသမရရေကောက်ပွဲဟာအလွန်ကြီးကြီးတယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်ကူဘိုးကျော်ကြီးရဲ့ပုဂ္ဂိုလ်အမြင်သိချင်ပါလေအခုသမရလောင်းကလင်တန်နဲ့သမရလောင်းဒီဒေါ်နယ်ထရမ့်တို့နှစ်ဦးသူတို့နှစ်ဦးနဲ့ပတ်သက်လို့ရောဘယ်လိုမြင်ပါလဲ
ကျွန်တော်တော့အမြင်သိမကောင်းဘူးကျွန်တော်မဲမပေးဘူးဘာကြောင့်ဆိုတော့ညောင်စလုံးကကျွန်တော်အမေရိကန်ကို82ခုနှစ်မှရောက်ပါတယ်ကျွန်တော်ဂျုံမှုတွေသမရရေကောက်ပွဲတွေမှာဒီသမရရေကောက်ပွဲလောက်နိုင်ကြတယ်ဟိုပြန်ချင်းချင်းချင်းမရှိဘူးပေါ့နော်အမ်ဒါမနာထရမ့်ဆိုရင်လည်းရှင်းပြတော့ကျွန်တော်တို့က political idiot ခေါ်တော့နိုင်ငံရေးနားမလဲဘူးလို့ပြောကြပါဆိုပြင်တင်ကတော့နိုင်ငံရေးနားတဲ့လို့ ਨੇ အခုပေါ်လာတဲ့ email တွေကပြင်ကြီးတွေအများကြီးရှိတယ်ပေါ့နော်ဆိုတော့ကျွန်တော်ကတော့နေရာစင်းကိုတော့မကြောက် America is doomed လို့ကျွန်တော်ပြောခြင်း ਨੇ ဘာကြောင့်လဲဆိုတော့နေရာစင်းကကျနေသမရယူကပွဲတွေဆိုရင်ကောင်းတာလေးရှိသေးတယ်ပေါ့နော်ဒီသမရယူကပွဲကတော့ကျွန်တော်အမြင်ရတော့အားမရဘူးလို့ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဖိတ်ခေါ်ချင်ပါလေကူအောင်မော်စင်ကောင်မော်စင်ကတော့လက်ရှိ American ပြည်တော်စု Virginia မှာပါသူကလက်ရှိ American ယူကပွဲကိုတောက်လျှောက်လဲလေးလာထားသူဖြစ်တဲ့အခါကျကောင်မော်စင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကြားပါတယ်
ကောင်မော်စင်အခုဒီသမရယူကပွဲထူးထူးခြားခြား2016ယူကပွဲရဲ့ထူးခြားချက်တွေဆိုဘာတွေများသတိထားမိလဲခင်ဗျာ
ကုနာကကိုကျော်ကိုပိုးကျော်နေပြောတလို့ပါပဲထူးခြားချက်ကတော့တော်တော်များတယ်ခင်ဗျာဒီပြောမယ်ဆိုလို့ရှိရင်ထူးခြားဆုံးလို့ပြောရမှာကတော့ဒေါ်နယ်ထရမ့်ပေါ့နော်သူကတော့ထူးခြားဆုံးကဥစားပေါ့ကိုယ်စလေလောင်းလို့ပြောရမှာပါဘာဖြစ်လို့လဲဆိုတော့ဒါကသူကအစိုးရတာဝန်ကိုတခါမှမထမ်းဆောင်ဘူးတဲ့ဒီဘီလီယံနာတယောက်ကနေပြီးတော့ဟိုဘယ်လိုကောင်းလဲဟိုဒီကိုယ်စလေဖြစ်လာတဲ့ကုနာဆိုလိုမျိုးကိုယ်စလေဖြစ်လာပုံကလည်းဒီအငင်းပွားစီကသူရဲ့ဒီပြောဆိုမှုတွေကြောင့်အခုဟိုဘယ်လိုလဲနာမည်ပို့ပြီးတော့ကြီးလာတဲ့ကိုယ်စားလှယ်တယောက်ဖြစ်တယ်တစ်ဖက်ကလည်းဒီဥစ္စာပေါ့ Hillary Clinton ဆိုလို့ရှိရင်သူကတစ်သက်လုံးအစိုးရရဲ့တာဝန်ထမ်းဆောင်ခဲ့တဲ့လူအရင်တုန်းကလည်းသမရဟောင်းရဲ့ကတော်ဖြစ်တဲ့ဦးဆုံးဟို American ရဲ့ပေါ့နော်ဦးဆုံးအမျိုးသမီးသမရဖြစ်လာနိုင်တဲ့အခုဆိုရင်တော့အမျိုးသမီးကိုယ်စားလှယ်ဖြစ်နေတဲ့တယောက်ဖြစ်တယ်ပေါ့နော်ဆိုတော့ဒါကအများကြီးကိုထူးခြားပါတယ်နောက်တစ်ခုကကြားတဲ့အခါကျတော့လည်းတစ်ဖက်နဲ့တစ်ဖက်ထောက်ခံသူတွေကတရားကိုတရားရဲ့ candidate ကိုတရားမကြိုက်ကြတာကတမန်မကြိုက်ရုံအဆင့်ဘုံပဲတူတူခခါကိုမုံတဲ့အဆင့်အထိရောက်အောင်မကြိုက်ကြတဲ့ပုံစံမျိုးဖြစ်နေကြပါတယ်သူတို့ကတစ်ဖက်နဲ့တစ်ဖက်နဲ့ဟိုဥပမာဆိုရှင်ဒေါ်နယ်ထရမ့်ကဆိုလို့ရှင်ပြောတာကသူသားတမရဖြစ်ခဲ့လို့ရှင်ပြန်တယ်လို့သူတို့ကိုဒီထောင်ထဲထည့်ထားမယ်ဆိုတဲ့အထိကိုပြောတဲ့ပုံစံမျိုးဖြစ်နေပါတယ်နောက်တစ်ခါထူးခြားတဲ့အချက်တစ်ချက်ကဒီဒေါ်နယ်ထရမ့်ကဆိုလို့ရှင်ဒီသူ့ရဲ့ပါတီကိုယ်တိုင်ကလည်းသူ့ကိုအများစုပေါ့နော်ပါတီရဲ့ထိပ်သိမ်းတွေကသူ့ကိုမထောက်ခံကြဘူးပါတီမှာပါတီကိုအများအားထောက်ခံကြတဲ့ဒီတင်းစားတွေRepublican ထောက်ခံတဲ့တင်းစားတွေကသူ့ရဲ့နှစ်ပေါင်းရာနဲ့ချီရဲ့အစင်လာကိုဖျက်ပြီးတော့ဒီ Hillary Clinton ကိုထောက်ခံကြတာမျိုးတွေကြုံရပါတယ်အဲ့လိုမျိုးပဲဒါပေမဲ့ဖက်ကကြတော့လည်း Donald Trump မှာဒီပေါ့ဟိုပွဲနေရထားတဲ့ဒီ Dupu အဲ့လိုမျိုးတင်းစားတွေကသူ့ကိုပုံနဲ့ကျင်းနဲ့ထောက်ခံပါတယ်သူရဲ့ထောက်ခံမှုကဒီ30ရာခိုင်နှုန်းကျော်ကျော်လောက်ကိုရှိပါတယ်ဒီ Clinton နဲ့ရှင်လို့ရှိရင်ဆိုတော့ဟိုသူ့ဘက်ကဒီလိုမဲတွေကိုယူနိုင်မလားသူကနိုင်မလားဆိုတာလေဒါဟိုဆောက်ကြည့်ရမယ့်အခြေအနေပ
ါ
ပြီးတဲ့ခါကျတော့ဟုတ်ကဲ့Clinton ဘက်ကကြတဲ့ခါကျတော့ဒါသူ့ကိုဒီလူလက်တန်းစားတွေပြီးလို့ရှိရင်သူ့ကိုဒီခုနပြောသူလူမျိုးစုတွေကအများဆုံးထောက်ခံကြပါတယ်
ဟုတ်ကဲ့ Commonson ကျွန်တခုမေးချင်တယ် Commonson ခုနပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီသမရလောင်းနှစ်ယောက်ကသူတို့အကျိတ်နဲ့စကားဆက်ထိုးပွဲတွေမှာပုတ်ကူကြီးတိုက်ခိုက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်လို့ကောမဲဆန္ဒရှင်တွေဘက်ကစိတ်ပြတ်သွားတာမဲဆန္ဒရှင်တွေရဲ့ American မဲဆန္ဒရှင်တွေရဲ့သဘောထားကိုဘယ်လိုများတိခောက်မိလဲဘယ်လိုလေ့လာမိလဲ
တော်များများကတော့ခုနကပြောသလိုပါပဲကိုယ်လည်းနှစ်ယောက်စလုံးကိုမတက်ကြလို့ကတော့များတယ်သူတို့ကပြောမယ်ဆိုလို့ရှင်ဒါဟိုတည်တံဟိုရေနှစ်ပြီးတတ်မလားဟိုဘယ်လိုကတနက်နဲ့ပြတ်တတ်မလားဆိုတာမျိုးပဲတုံနေရသလိုမျိုးကိုတချို့တွေကဆိုမျိုးကိုဟိုတင်စားပြောဆိုကြတယ်ဘာဖြစ်လို့လဲဆိုတော့နှစ်ယောက်စလုံးကိုမတက်ဘူး Clinton ကကြတော့လေဒီနှစ်ပေါင်းများစွာဒီခုနကပြောသလိုကအစိုးရတောင်းဝန်ထမ်းဆောင်တဲ့အခါကျတော့ဒီအစိုးရကဘာဖြစ်လို့သူတို့ဘဝတွေကိုပြင့်တင်ပေးအောင်မလုပ်နိုင်တာလဲဆိုတာမှသူ့ဝေဖန်ကြဝေဖန်မှုတွေရှိရဲ့ကျွန်တော်မမေ့ဘူးကောင်းတာတစ်ခုကကြတော့လေအခုမှအမေရိကန်ဒီမြို့ကြီးတွေကသာတော့စီးပွားရေးချွတ်ချုံကြမှုကနေလွတ်လာပြီးမြဲတချို့တော်တော်များများမြို့တွေမှာဒီစီးပွားရေးချွတ်ချုံကြခဲ့တဲ့ဒီဒန်တက်တီရှိတဲ့တွေကြောင့်မလို့ဟိုစီးပွားရေးနဲ့ပတ်သက်လို့ရှင်ဒူတိုင်းကခံစားချက်တော်တော်အင်းမြင့်ဆန္ဒရှိကြပါတယ်ဒေါ်နယ်ထရမ့်နဲ့ပတ်သက်လို့ရှင်ကြတဲ့အခါကျတော့လေသူကတိုက်ခိုက်မှုကခုနလိုမျိုးသူ့ရဲ့အရင်2008ဒ
ီတမန်တော်ဖြစ်ခဲ့တဲ့ဂျွန်မက်ခဲလိုလူမျိုးတိုက်ခိုက်တဲ့အပြင်ဒီခုနပြောသလိုပေါ့ဒီမက္ကဆီကန်တွေဆိုလို့ရှိရင်လည်းမတင်းကောင်တွေဒက်စတာတွေဆိုပြီးတော့တိုက်ခိုက်တာမျိုးတွေရှိတယ်ပေါ့ဆိုအဲ့လိုမျိုးတွေတို့ကြောင့်မလို့ဒီအမျိုးမျိုးတွေကိုလည်းတိုက်ခိုက်တယ်အဲ့တို့ကြောင့်မလို့ခုနပြောသလိုတစ်ခါနဲ့တစ်ခါကပြင်းထန်တဲ့စကားဆက်ပွဲတွေဖြစ်တဲ့အတွက်ကြောင့်မလို့တော်တော်များများကလည်းကဲတော်ပြီးခုနကကိုကျော်ညီပြောသလိုပေါ့ဒီနေ့ဆိုတော့ငါတို့မပေးဘူးဆိုပြီးတော့ပြောတဲ့လူတွေရှိသလိုမျိုးဒီတချို့ Republican တွေကတော့ဟာမဖြစ်ဘူးဒီလိုလူမျိုးတော့ငါတို့ပြီးလိုက်လို့ရှိရင်ပါတီရဲ့ဘာကိုကြော်ပြီးတော့ခုနကပြောသူ Democrat ကို Hillary Clinton ကို support လုပ်တဲ့အဖွဲ့လူမျိုးတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကောမိုစင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ကျွန်တော်တို့သုံးသပ်ပေးမဲ့သူတူးရှိပါတယ်ဥအောင်သူငယ်အခုကျွန်တော်ခုနကဆွေးနွေးသွားလို့ပဲ American အခုလုံနေတဲ့ရွေးကောက်ပွဲကလက်ရှိမြန်မာပါဝင်ဒေသအတွင်းပေါ်မှာတစုံတရာရိုက်ခိုက်နိုင်ခြေရှိလားဘယ်လိုများသုံးသပ်မိပါလဲ
ဟိုပြောမှဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ American ရွေးကောက်ပွဲဆိုတာကကျွန်တော်တို့တစ်ကမ္ဘာလုံးကဆောင်ကြည့်ရတဲ့အနေအထားမျိုးဖြစ်ပါတယ်။ဟိုတချို့ကတော့ပြောတာပေါ့ဗျာအမေရိကန်သမ္မတဆိုတဲ့ဟာကဆက်ကြဝရေးမင်းလိုမျိုးပေါ့နော်။ဆိုတော့သူရဲ့ဩဇာကကျွန်တော်တို့ရဲ့တက္ကသိုလ်ကိုလွှမ်းခြုံနိုင်တယ်ဆိုတဲ့အနေအထားမျိုးရှိတာ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမျိုးကတော့ကျွန်တော်တို့အလုံးအားဆောင်ကြည့်ရတဲ့အနေအထားမျိုးတော့ရှိပါတယ်။ဒါတော့ပြောမယ်ဆိုလို့ရှင်တော့အခုလက်ရှိအမေရိကန်ရွေးကောက်ပွဲမှာတော့ကျွန်တော်အမြင်မှာနော်ထရန့်ဘက်ကတော့တော်တော်လေးတော့ကျွန်တော်တို့ဒီအာရှနိုင်ငံတော်တော်များများကတော့စိတ်ပူပြီးတော့စောင့်ကြည့်ရတဲ့အနေအထားမျိုးတော့ဖြစ်ပါတယ်။နောက်တစ်ခုကတော့ကလင်တန်ဘက်ကပြက်လာမယ်ဆိုရင်တော့လည်းစိတ်တော့လည်းမကြိုက်ဘူး။ဒါပေမဲ့လည်းဒီကျွန်တော်တို့အရှိတောင်အာရှနိုင်ငံတွေဘက်ကတော့အကျိုးစီးပွားရှိမလားပေါ့ဗျာ။ဒါမျိုးတော့စဉ်းစားရတဲ့အနေအထားမျိုးရှိပါတယ်။
ဒီ VOA ကနေပြီးတော့ဒီ Virginia မင်းုံတို့ကမှမဲသတင်းသွားရောက်ယူနေတဲ့ Mackin Pew တွေကိုကျွန်တော်လှမ်းခေါ်ပါမယ်။ Mackin Pew တွေကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြားပါပြီ
။ခုနဆွနေသွားတာကြီးကြားမိမှာပါဒီသမရလောင်းနှစ်ဦးနဲ့ပတ်သက်လို့စိတ်ပြက်ကြတဲ့အချိန်ဒီနောက်သမရလောင်းကိုနှစ်ဦးပေါ့အမြင်နေပေါ့အခုကျွန်တော်လဲ voter turnout rate ပေါ့နော်မဲပေးကြတဲ့လူတွေရဲ့အချိန်ဒီနဲ့ပတ်သက်လို့မေးချင်ပါတယ်မက်ကင်ပြူတွေလေ့လာကြည့်တော့မဲယုံနေမှာမဲပေးကြတဲ့အရေးတွေနောက်တစ်ခုကမဲလာပြီးတဲ့လူရဲ့စိတ်ဝင်စားမှုဘယ်လိုများသတိထားမိလဲ
ကလည်းအတိအကျခံမရခက်တော့ဒီမှာမဲယုံဝန်ထမ်းတွေကိုမေးကြည့်ရရဆိုလို့ရှိရင်တော့သူက voter turnout ကများတယ်လို့သူကယူဆတယ်ဒါပေမဲ့ပြောရခက်သေးတာပေါ့လေအခုမှဘယ်နဲ့6နိုင်ရနေစဖွင့်နေအခုဒီမှာဟို9နိုင်ကျော်7နိုင်ဝင်းကျင်ဆိုတော့အခြေအနေကညနေပိုင်းမှာဘလောက်လာပေးဦးမလဲဆိုတာလည်းတွက်ရခက်တယ်ဒါပေမဲ့သူတို့အစောပိုင်းစစ်တမ်းတွေကသူတို့ဟိုမှန်းထားတာလေဒီနှစ်မှာဟိုဗုဒ္ဓထမ်းလောက်ဒီမဲလာပေးတဲ့သူကများလိမ့်မယ်လို့တော့ခန့်မှန်းထားတယ်ဒါပေမဲ့လည်းစံချိန်ချိုးလောက်အောင်များလိမ့်မယ်လို့တော့သူတို့မယူဆထားဘူးဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဒီမဲယုံမှာတော့မနက်ကဆိုရင်ကျမတို့ကစပြီးတော့ဒီမဲယုံဖွင့်နေ6နိုင်ရနေ7နိုင်ကြားလောက်မှာဆိုရင်သူကတန်းစီရဲ့သူကိုထောင်ထဲဖြီးပြီးတော့ရှိတယ်
။သရရှင်တွေချို့လှည့်ပေးကြပါလေ။သူတို့လည်းဆွနွေးကျင်နေမေးမြန်းကျင်နေဆိုလို့ပါ။ကျွန်တော်ပထမဆုံးဦးချစ်မြစ်ကိုအရင်ခေါ်ကြပါလေ။ဦးချစ်မြစ်ကြားပါလားခင်ဗျာ
။သူတို့ကျွန်တော်မြင်ရတော့ Hillary Clinton ကိုပဲကျွန်တော်တို့သဘောကျတယ်။ဘာလို့လဲဆိုတော့သူကကျွန်တော်တို့ဒီနိုင်ငံရေးကိုလေဟိုအဆက်ဆက်တွေ့ကြုံရှိတယ်။အပြင် Donald Trump ကကျွန်တော်တို့သူပြောတဲ့ဟောတဲ့နေရာမှာသိတ်ကိုချသိမ့်ထားကြအောင်တဲ့စကားလုံးတွေသမရတယောက်ပြောလို့မသိတော့တဲ့စကားလုံးတွေပါလာတယ်။ဆိုတော့ကျွန်တော်တို့ဒီဘာသာရေးမှာလည်းသူကဟိုအော်အစွန်ရောက်နေပြောသလိုပဲတစ်ပတ်စွန်းပြောတာတွေရှိတယ်ကျွန်တော်တို့ဒီမွတ်စလင်တွေနဲ့ပတ်သက်လို့လေသူကဟိုမတက်မြက်စရာအကြောင်းစကားကြီးပြောလာတယ်အဲ့ဒါကြောင့်သူ့ကိုမဖြစ်စေချင်ကျွန်တော်တို့ကတော့ Hillary ကြီးကိုပဲဖြစ်စေချင်ပါတယ
်ကိုဘိုကျော်ကြီးခုနကကျွန်တော်တို့သရော့ရှင်တွေဆွေးနွေးသွားတာကိုကျွန်တော်တို့ရသလောက်ဗမာအတိုင်းဝိုင်းတွေကိုကျွန်တော်မေးကြည့်လိုက်တဲ့အခါမှာ Clinton ကိုကြိုက်တဲ့လူတော်တော်များများတွေ့ရတယ်ခင်ဗျာအဲ့ဒါဥပိုကျော်ကြီးဘလို့များသုံးသက်မိတယ်မြန်မာပြည်ဘာကြောင့်များ Clinton ကိုကြိုက်နေကြတာလဲ
လေတဲ့ကြိုက်တာတော့ဗမာကြိုက်တာတော့မဆောင်ဘူးပေါ့နော်ဒါကတော့ရှင်းပြရင်ဗမာပြည်မှာဒေါ်စုနိုင်နေဒေါ်စုကိုကြီးညိုတဲ့လူများတယ်ဗျာဟာလာသူနိုင်ငံရေးနိုင်ငံခြားရေးဝန်ကြီးဘုရားဒေါ်စုနဲ့လာပြီးတော့ဟာခင်ခင်မင်းမင်းနေတယ်ဟာလာသူဒေါ်စုကိုသူတို့ထောက်ခံအားပေးခဲ့တယ်ဆိုတော့ဒါကတော့အကျိုးတရားမရှိတာပေါ့နော်ဒါဟိုဘာမှပြောစရာမရှိပါဘူးဟီလရီကလင်တန်ကတော့ရှင်းပြရင်တော့ဗျာနိုင်ငံရေးရဲ့ဆိုတော့ဟီလရီကလင်တန်ကတော့အတွေ့အကြုံရှိတယ်ပြောလို့ရတာပေါ့နော်အမ်ဒေါ်နယ်ထရန့်ကတော့ဟိုစကားပြောလဲကြမ်းနေရမ်းနေဒါကြောင့်လူတွေကမကြိုက်တာရှိတာပေါ့နော်သို့တော့ကျွန်တော်တို့စဉ်းစားရမယ့်အပိုင်းရှိတာကဒေါ်နယ်ထရန့်ဒီတင့်တဲ့လူအသမရလောင်းတော့မဟုတ်ဘူးသို့တော့အမေရိကန်ပြည်သူတွေဟာဘာကြောင့်ဒီလိုလူမျိုးကိုထောက်ခံတယ်လဲဆိုတာကိုကျွန်တော်ဟိုသောရရှင်ကိုစဉ်းစားနေခြင်းနဲ့ဘာကြောင့်လဲဆိုတော့ဆိုရှယ်လစ်ဘရယ်ဇမ်ရဲ့အဆွန်ရောက်တာတွေအများကြီးရှိတယ်အမေရိကန်မှာပေါ့နော်ဒါဟိုအပြင်အနေကြီးမမြင်တာတွေရှိတယ်ပေါ့နော်ရှင်းပြရင်နောက်ဆုံးပြောရင်ဗျာ elite politics ဆိုခေါ်တာပေါ့နော်ရေပေါ်စီးနိုင်ငံရေးသမားတွေဟာဟိုပြည်သူပြည်သားရဲ့လူရင်းဆန္ဒနဲ့ဝေးသွားတဲ့ခါကျတော့ဒေါ်နယ်ထရမ့်လိုလူမျိုးပေါ်လာတာပေါ့ဒါက နစ်ကနေပေါ်ထုတ်လိုက်တာပဲဆိုတော့ကျွန်တော်တို့ဗမာနိုင်ငံမှာလည်းမြန်မာနိုင်ငံမှာလည်းဟာကျွန်တော်တို့အခုမှဒီမိုကရေစီလမ်းကြောင်းကိုဆက်လျှောက်တာပေါ့နော်သူတို့ကတော့နှစ်ပေါင်းများစွာလျှောက်တယ်ပေါ့အရေးအကြီးဆုံးဟာပြည်သူနဲ့ဝေးကွာမသွားဘူးကအရေးကြီးဆုံးပဲဒါဟုကျွန်တော်တို့ကတက်ထားစေချင်တယ်
Donald Trump နဲ့ပတ်သက်လို့ပေါ့တော်လေး controversial ပါဘာလို့ဆိုတော့သူကနဲ့ပတ်သက်ပြီးမကြိုက်တဲ့လူတွေလည်းများတယ်ဒါပေမဲ့သူရဲ့ popular ဖြစ်မှုကလည်းအမခန်းလောက်အောင်ကျွန်တော်တို့ American ပြည်တော်စုမှာတွေ့ရပါတယ်ခင်ဗျာပြောမယ်ဆိုရင်တော့ exit poll တွေမှာဆိုရင်ကတ်နေတာပဲအဲ့တော့ဘာကြောင့် Donald Trump တလောက်ထိတက်လာနိုင်တာလဲဥပမာသူညင်းဘယ်လိုသုံးသပ်မိလဲ
ကျွန်တော်ထင်တာတော့ American နိုင်ငံမှာအခုကပြောမယ်ဆိုလို့ရှိရင်ဒီဟိုတည်ရှိနေပြီးသားနိုင်ငံကြီးအခင်းကျင်းနေပေါ့ဗျာဆိုတော့အဲ့ဒီအပေါ်မှာလူတွေကစိတ်ကြက်နေတယ်လို့ထင်ပါတယ်ပြောမယ်ဆိုရင်ကျွန်တော်တို့ American နိုင်ငံမှာဟိုဖြစ်နေတဲ့ဟိုလက်ရှိနိုင်ငံကြီးအခင်းကျင်းပေါ်မှာလူရဲ့စိတ်ကုန်နေတဲ့ကိစ္စတွေရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ရဲ့လက်ရှိဖွဲ့စည်းတည်ရှိနေတဲ့အခင်းကျင်းအခုသမ္မတရွေးချယ်ပုံစံဒီပုံမှာလည်းလူရဲ့တံတရားရှိနေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဥမောင်သူချင်းကျေးဇူးပါကျွန်တော်တို့ရှင်နေအလှည့်ပြန်ပေးချင်ပါတယ်ဥမောင်ကျော်စံဥမောင်ကျော်စံရဲ့အမြင်လည်းသိချင်ပါတယ်ဗ
ျကျွန်တော်ကတော့ပြောချင်တာကတော့ဒေါ်နယ်ဆန်ကိုပဲပြောကြပါလူဝင်မှုပြည်စံနဲ့ပြည်စံလာရင်သူကပြပြပြပြခံကြင်ပဲလို့ပြောလို့မြင်ပါလေကျွန်တော်တို့ရခိုင်ဘက်မှာလည်းအဲ့လိုမျိုးခံစားနေရပါတယ်အခုဆိုရင်ကမ္ဘာပေါ်မှာ Islamization ဆိုတာရှိနေတယ်အဲ့ဒါဘောရအန်ဒီကြီးနေတယ်အဲ့ဒါကိုဒိုနက်ဆန်လိုလူမျိုးကသာတာဝန်ဆောင်ချက်ပေးနေတယ်လို့ကျွန်တော်ကယူဆပါတယ်အဲ့ဒါကတော့ကျွန်တော်တို့နဲ့ဒိုနက်ဆန်နဲ့သဘောကြီးတူတဲ့ကိစ္စပါဒါကြောင့်ကျွန်တော်အမြင်ကတော့ဒိုနက်ဆန်ကိုပဲထောက်ခံတင်ပြမယ်လို့ရခိုင်ကြီးလည်းအများစုထောက်ခံနေမယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့ဥပောင်ကျေးဇူးပါတော်တော်ရှင်နောက်တစ်ခါတော့ဖိတ်လိုက်ချင်ပါလေဥကျော်လင်းကြားပါလားခင်ဗျဆွေးနွေးလို့ရပါပြီတူ
ဒီပါတီကြည့်ပါလူကမကြည့်ပါနဲ့ဆိုလို့ကျွန်တော်ခေါင်းဆောင်ကလည်းပြောလိုက်ရင်တော့ပါတီကြည့်မကြည့်တော့ဘယ်လိုလဲလည်းအားမရဘူးလားဘာကြောင့်ဆိုစီးရီးယားပြဿနာမှာကျွန်တော်တို့ခင်ဗျားဝါပေါ်တစ်တုံးနေပြီအဲ့ဒါအဲ့ဒီလိုဒီပြည်မကိစ္စတော့မပြီးလဲနဲ့ဟိုအချိန်တန်လို့ရှိရင်တွန့်တုံသွားတာဒီမိုကရက်တက်လာဒီမိုကရက်ထွန်လာကျွန်တော်အဲ့လိုအောင်မိပါတယ်ကြူပါလားအဲ့ကျွန်တော်ကဘာကိုလို့မကြတာလဲပြည်သူတင်းနေမပေါ်ခဲနဲ့ရှေ့ခွေးရှေ့ခါနဲ့ပြန်ဆွတ်လာတယ်အဲ့တော့ကျွန်တော်ဒီမိုကရေစီရဲ့အခြေအနေတွန့်တော်လာတဲ့အချက်ပဲအဲ့လိုမျိုးကျွန်တော်ရီပပလီကန်တို့နဲ့လည်းပို့ပြီးတော့အဖို့မောင်းတယ်ရှိပဲလို့ထင်ပါတယ်
ဦးကျော်လေးကျေးဇူးပါဟုတ်ကဲ့ကျွန်တော်ဒါနဲ့နိုင်ငံတကာမူဝါဒနဲ့ပတ်သက်လို့သမ္မတလောင်းနှစ်ယောက်ရဲ့နိုင်ငံတကာပူဝါဒနဲ့ပတ်သက်လို့ဥပိုလ်ကျော်ညင်းရဲ့အမြင်လည်းသိချင်ပါတယ
် American Cinema တခုရှိတာကသမ္မတတခုဖြစ်လာပြီးမဲ့ဟိုတကယ်တမ်းဟိုပံ့ပိုးတဲ့လူတော်တွေရှိပါတယ်ဒါကတော့တို့အလှည့်ကြပါတော့Republican တမနာပြင် Republican လူတော်တွေရှိပါတယ်တို့တော့ဒီအခုလက်ရှိအခြေအနေမှာဟို Trump ကိုကြိုက်နေကြတာတော့အများရှင်းတော့ခုနပြောသလိုဟို liberalism ရဲ့ extremism တွေရှိတဲ့အတွက်ပြည်သူတွေကမကျေနပ်တာတွေရှိတော့ဒီဟာကိုပြပြသားသားကြိုက်မှာ Trump ဆိုပြီးတော့ရှင်းရှင်းပြောရင် Trump ရဲ့ character ကိုမကြိုက်ပြီမင်းသူ့ရဲ့အတွေ့အကြုံမရှိတာကိုမကြိုက်ကြပြီမင်းသူရဲ့ရဲတင်းတင်းလုံးမယ်ဥပမာဖိလစ်ပင်းသမ္မတပေါ့ဗျာဖိလစ်ပင်းမှာသမ္မတမှာတကဘာလုံးကဝိုင်းဆိုင်နေကြမြင်ဖိလစ်ပင်းမှာရှိနေတဲ့လူတွေကဖိလစ်ပင်းသမ္မတကိုထောက်ခံတယ်။ဘာကြောင့်လဲဆိုတော့ corruption ကဟိုနိုင်ငံရေးသမားတွေရောပြည်ထောင်စုကိုနိုင်ငံကဒီဘိန်းကြီးရောင်းနေတဲ့ခါကျတော့ဒီလိုမှမကင်မရတာလေးရှိတယ်ပေါ့နော်။ဆိုတော့ဒီဟာက Trump ရဲ့attraction မှာပဲ။ဆိုတော့foreign policy မှာတော့သမ္မတဖြစ်လာလို့ရှိရင်ဘယ်သူမှတော့ရမ်းလို့မရပါဘူး။ဘာကြောင့်လဲဆိုတော့American သမ္မတဆိုတာအလကားမှမဟုတ်ပဲသူကအနည်းငယ်လည်းဘုံကြီးရှိနေတာ
။ဟုတ်ကဲ့ဥပ္ပိုလ်ကျော်ကြီးကျေးဇူးပါခင်ဗျာကျွန်တော် Daily Life အစီအစဉ်အချိန်စစ်တော့လို့ပါ။ Power ဆွနေပြီးတဲ့ဥပ္ပိုလ်ကျော်ကြီးဥအောင်သူငယ်နောက်ကျွန်တော် View အဖွဲ့သားမခင်ဖြူတွေးနောက်ကော်မိုစီအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာတို့ရှင်အားလုံးလည်းကျေးဇူးတင်ပါတယ်ကျွန်တော် Daily Life အစီအစဉ်ဒီမှာကျွန်တော်ကပြေးပါ
ဒါတော့မနေ့ညပိုင်းကဆွေးနွေးခဲ့တဲ့ Daily Life အစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လင်းပေးခဲ့တာပါကိုသားညဦးကအစီအစဉ်တင်ဆက်သွားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ဒီမိုကရေစီဆိုတာနိုင်ငံရေးစနစ်တစ်ခုဖြစ်ပြီးမဲပေးရတဲ့နိုင်ငံသားတွေရဲ့အာဏာအဓိကတက်ရောက်တဲ့စနစ်ပါဒီလိုဖြစ်လာဖို့အစိုးရလုပ်ငန်းအဆင့်တိုင်းအတွက်တာဝန်ယူရမယ့်ကိုယ်စားလှယ်ကိုရွေးချယ်ပြီးသတ်မှတ်ထားတဲ့အချိန်ကာလမှာကျင်းပပေးတဲ့လွတ်လပ်တဲ့မဲပေးပွဲတွေမှာပြည်သူတွေမဲပေးကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာဒီနှစ်ရွေးကောက်ပွဲအတွက်မဲပေးနိုင်ခွင့်ရှိသူပေါင်းသန်း220နီးပါးရှိပေမဲ့မဲပေးဖို့မှတ်ပုံတင်လာသူက148တန်းလောက်ပဲရှိပြီးတချို့ကတော့မဲပေးဖို့ရွေးနေစေပါဒီနေ့ရွေးကောက်ပွဲဟာခါတိုင်းနှစ်တွေလို့မဟုတ်ပဲတကယ့်ကိုအခြေတင်ဖြစ်နေပြီးနိုင်ငံမှာလည်းသမရလောင်းတွေရဲ့လမ်းမဲ့လေးနှစ်တာကာလအတွင်းသူတို့ဘယ်လိုစီမံအုပ်ချုပ်မယ်ဆိုရက်အတော်ကွဲပြားတဲ့သူတို့ရဲ့တင်ပြချက်တွေပေါ်မှာမူတည်ပြီးသူတို့ကိုမဲပေးမဲ့သူတွေကြားအယူအဆတွေကွဲပြားလာကြတာတွေ့ရပါတယ်အခုထိတော့သမရလောင်းနှစ်ယောက်ကြားရန်လုံမှုတွေတွေ့နေရပေမဲ့ တယောက်ယောက်ကအနိုင်ရခဲ့မယ်ဆိုရင်မဲသိပ်ကွာကွာမကွာကွာဘလို့ပဲနိုင်နိုင်ရှုံးတဲ့သူကရွေးကောက်ပွဲရလက်ကိုလက်ခံရမှာဖြစ်ပြီးနောက်ဆုတ်ပေးရမှာဖြစ်ပါတယ်။လက်ရှိအုပ်ချုပ်ရေးအဖွဲ့ကလည်းအနိုင်ရသူကိုငြင်းငြင်းချမ်းချမ်းပဲအာဏာလွှဲပေးရမှာပါ။ဒါဟာဒီမိုကရေစီစနစ်ရဲ့လှုပ်ထုံးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဖက်ဒရယ်စနစ်ရှိပြီးမဲပေးသူတွေကသမရကိုဓာတ်ရိုက်မဲပေးရွေးချယ်လို့မရပါဘူး။သမရရွေးချယ်ရမှာပြည်နယ်နဲ့နိုင်ငံရေးပါတီကရွေးချယ်ထားတဲ့ပြည်နယ်တခုချင်းစီကမဲဆန္ဒရှင်တွေကိုကိုစားပြုတဲ့ကိုစလဲအများစုအနိုင်ရသူကဖြစ်လာတာပါပြည်နယ်အသီးသီးမှာသူ့ပြည်နယ်ရဲ့လူဦးရေပေါ်မှာမူတည်ပြီးကိုစလဲအရေးအတွက်ကိုသတ်မှတ်ထားပါတယ် Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကလူတွေကသာ American ပြည်ထောင်စုအတွက်သမ္မတနဲ့ဒုသမ္မတကိုတရားဝင်ရွေးချယ်ကြတာဖြစ်ပါတယ်ဒါကြောင့်တခါတရံမှာသမ္မတလောင်းဟာမဲအသားရနေပေမဲ့ရွေးကောက်ပွဲမှာရှုံးတာမျိုးတွေ့ရတာဖြစ်ပါတယ်ဒီဖြစ်ကိုတက်ကရက်2000ရွေးကောက်ပွဲမှာကြုံခဲ့ရပါတယ်။ Florida ပြည်နယ်ဟာ Electoral Votes 25ခုရှိတဲ့ပြည်နယ်ဖြစ်ပါတယ်။ရွေးကောက်ပွဲမှာသမ္မတလောင်း2ဦးအတွက်ရတဲ့မဲတွေကထူးထူးခြားခြားပဲတိတ်မကွာလှပါဘူး။မဲတွေပြန်ပြီးရည်တွက်ဖို့လဲအမိန့်ထုတ်ထားပါတယ်။စစ်တွေကမဲရည်တွက်တဲ့အခါမှာတချို့မဲပြားတွေကိုကောင်းကောင်းမဖတ်တဲ့အတွက်ပယ်မဲတွေဖြစ်ကုန်တာတွေ့ရတာမို့လက်နဲ့ပြန်ပြီးရည်တွက်ဖို့ဆလုပ်ကြပါတယ်။နောက်ဆုံးမှာဒီကိစ္စနိုင်ငံတော်တရားရုံးကိုရောက်သွားပြီးတရားရုံးကမဲပြန်ပြီးရေတွက်နေမှုတွေကိုရပ်ဆိုင်ခိုင်းလိုက်တာပါ။အဲ့ဒီပြည်နယ်မှာ George W. Bush က Al Gore ကိုမဲ938မဲနဲ့ကပ်ပြီးနိုင်သွားတာဖြစ်ပါတယ်။ American နိုင်ငံရဲ့ Democracy မူတွေအရ Al Gore ကရွေးကောက်ပွဲရလဒ်ကိုငြင်းငြင်းချမ်းချမ်းနဲ့လက်ခံခဲ့ပါတယ်။ Democracy ကိုယ်တိုင်လိုပဲရွေးကောက်ပွဲစနစ်မှာလည်းချုပ်ယွင်းချက်တွေရှိနေတာပါ။ဒါပေမဲ့လည်း American ပြည်ထောင်စုမှာနိုင်ငံရဲ့ထိတ်ဆုံးယာဒူးအတွက်ကိုယ်စားလှယ်ကိုတာဝန်ပြည်သူတွေကမဲပေးရွေးချယ်권ရှိနေစေပါ American ပြည်ထောင်စုမှာသမ္မတ Abraham Lincoln ပြောခဲ့တဲ့လူမှုကလူမှုအတွက်ရွေးချယ်တဲ့လူမှုအစိုးရတည်းရှိနေစေဖြစ်ပါတယ်ဒီလိုတည်ရှိနေဖို့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုဒီကနေ့အထိကျင်းပနေတာဖြစ်ပါတယ
် American အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တို့ရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOE ရဲ့အားပေါ်မဟုတ်ကြောင်းအတိပေးအပ်ပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့ VOE ရဲ့မနက်ခင်းတနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ70 19နဲ့25တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဘူရူနီမနက်ဖက်ထုတ်လွှင့်တဲ့ VOE အစီအစဉ်တွေမကြခင်ပြီးဆုံးမတော့ပါအခုတော့ကျရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။သမ္မတရွေးကောက်ပွဲကျင်းပနေတဲ့အမေရိကန်ပြည်ထောင်စုမှာဒီအရှိချမ်းမဲယုံအလုံးနဲ့အနောက်အလယ်ပိုင်းကမဲယုံတချို့ပိတ်သွားပြီဖြစ်တဲ့အတွက်မဲရီကိုစတင်ရေတွက်နေပါပြီ။အခုထွက်လာတဲ့အစောပိုင်းရလဒ်တွေအရာပေါ့နော်ဒီကန်တက်ကီနဲ့အိန္ဒိယပြည်နယ်တွေမှာ Republican သမ္မတလောင်း Donald Trump ကဒီမိုကရက်သမ္မတလောင်း Hillary Clinton ကိုအနိုင်ရပါတယ်။ Clinton ကတော့ Vermont ပြည်နယ်မှာအနိုင်ရထားပါတယ်။ဒါကြောင့်လောလောဆယ်မှာ Trump ကစုစုပေါင်း electoral vote 19မဲ Clinton က3မဲရရှိထားပါတယ်။ American ရွေးကောက်ပွဲစနစ်အရပြည်နယ်တစ်ခုချင်းစီမှာဒီလူဦးရေနဲ့အချိုးကျရှိနေတဲ့သမ္မတရွေးချယ်ရေးအဖွဲ့ရဲ့ electoral vote တွေကိုပေါင်းပြီးတော့စုစုပေါင်း electoral vote 290ရရှိသူကသမ္မတဖြစ်လာမှာပါ။လူမှုထောက်ခံမဲအများစုရတဲ့အပေါ်မူတည်ပြီးတော့ electoral vote တွေကိုအဲ့ဒီပြည်နယ်အတွက်သမ္မတလောင်းတွေကမဲရရှိပါတယ်။ဒါကြောင့်ဒီ electoral vote များများရနိုင်တဲ့ပြည်နယ်တွေစီကိုသမ္မတလောင်းတွေတွားရောက်မဲဆွဲခဲ့ကြတာပါ။အင်္ဂါနေ့အစောပိုင်းကတော့ Democrat သမ္မတလောင်း Hillary Clinton ရောဒီ Republican သမ္မတလောင်း Donald Trump မှာ New York ပြည်နယ်မှာမဲပေးခဲ့ကြပါတယ်။သမ္မတလောင်းနှစ်ယောက်လုံးကမဲဆန္ဒရှင်တွေကိုမဲပေးကြဖို့အတွက်ရုပ်မြင်သံကြား Radio နဲ့ Twitter လူမှုကွန်ရက်တွေပေါ်ကနေလည်းတိုက်တွန်းနေပါတယ်။ဒီတစ်ခါရွေးကောက်ပွဲမှာမဲပေးကြသူတွေဟာတော်တော်လေးများပါတယ်။တချို့ပြည်နယ်မှာတော့မဲပေးတဲ့ဆက်ချွေးမှုတွေရှိတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အပြီးသက်မဲရလဒ်တွေကတော့ Washington စံတော်ချိန်ညတကောင်လောက်မှထွက်လာမယ်လို့ခန့်မှန်းရပါတယ်။သမ္မတလောင်းနှစ်ယောက်လုံးဟာဒီနယူးယောက်မြို့မှာရွေးကောက်ပွဲအောင်နိုင်ပွဲတွေကိုကျင်းပဖို့စီစဉ်ထားကြပါတယ်။နိုဝင်ဘာ၈ရက်ရွေးကောက်ပွဲမှာအမေရိကန်မဲဆန္ဒရှင်တွေအနေနဲ့သမ္မတကိုရွေးချယ်ရတဲ့အပြင်အထက်လွှတ်တော်နဲ့ဒီအောက်လွှတ်တော်တွေမှာတက်တန်းစေသွားတဲ့လွှတ်တော်အမတ်တွေပြည်နယ်အုပ်ချုပ်ရေးမှုတွေကိုလည်းမဲပေးရွေးချယ်ရပါတယ်။ဒီအမတ်နေရာ100ရှိတဲ့အထက်လွှတ်တော်အတွက်ကိုအမတ်34ယောက်နဲ့အောက်လွှတ်တော်အမတ်နေရာ435နေရာလုံးအတွက်ကိုလွှတ်တော်အမတ်အသစ်တွေကိုရွေးချယ်ကြရတာပါဖြစ်ပါတယ်ရှင်။
နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mr. Jimmy Cook ဖြစ်ပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်စမိုးရီပါခင်ဗျာ။
This program has come to you from the Voice of America, Washington.